Welcome to the Voice of America in Burmese.
Mingla ba shin. VOA American Taya 2019 ခုနှစ်နိုဝင်ဘာလ23ရက်စနေနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေထိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညပတ်သတင်းတွေကိုကိုရနိုင်တဲ့ကျမနာငလာရောပြောပြမှာပါ။ယူကရိန်းဆိုင်ရာအမေရိကန်တပ်မတ်ကိုရုတ်တရက်ဖယ်ရှားခဲ့တဲ့လထဲမှာပဲသမ္မတ Trump ရဲ့ပုဂ္ဂိုလ်ရေးရှင်းနေရူဒီဂျူလီယာနီနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်မျိုးတို့ဆက်သွယ်ခဲ့တဲ့မတ်တမ်းတွေတောက်ကြနေနောက်ပိုင်းမှာထွက်ပေါ်လာပါတယ်။ဟောင်ကောင်ဒီမိုကရေစီရဲ့ဆန့်ကျင်ဆန္ဒပြသူတွေကိုထောက်ခံတဲ့အမေရိကန်လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေမူကြောင့်အမေရိကန်သမ္မတအလက်မထိုးမယ်မထိုးဘူးဆိုတာအတိအကျမပြောသေးပါဘူး။မြန်မာနိုင်ငံအပေါ်ပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတရားစွဲဆိုထားတဲ့အမှုကိုတုံ့ပြန်မဲ့အစီအစဉ်တွေနဲ့ပတ်သက်လို့အစိုးရနဲ့စစ်တပ်ထိတ်တန့်ကောင်းဆောင်တဲ့အပအဝင်တာဝန်ရှိသူတွေဒီကနေ့ရှင်းလင်းခဲ့ပါတယ်။ဒီလိုသတင်းတွေကြားမှာပါမခွာညို
။ကောင်းပါပြီရှင်။ဒီကနေ့ညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလာလေးတွေမှာတော့ပုံနှကြိုးမြို့နယ်အတွင်းညမထွက်ဖို့တတ်မှတ်ထားတဲ့အချိန်ဝန်းကျင်မှာအပြင်ထွက်သွားကြတဲ့လူငယ်နှစ်ဦးတနက်နေ့ပြစ်ခတ်ခံရတယ်ဆိုတဲ့အကြောင်း
ညနေဆိုင်မှာညစင်မနေမှာပါအမျိုးကိုတော့တာပြင်ကနေအမျိုးကိုတော့တာညရှင်မှာညနေတက်ကဖြစ်ပြီးတော့ပိုက်ပိုက်ကြပ
ါမိသားစုဝင်တူပြောပြသွားတာနဲ့အတူထုတ်လွှင့်ပေးသွားမှာပါရှင်အီရန်မှာတော့ဓာတ်ဆီဆေးမြင့်တက်တာကိုအကြမ်းဖက်ဆန္ဒပြကြတဲ့သူတွေကိုနှိမ်နင်းတဲ့လောရက်တစ်ခုအဖြစ်အင်တာနက်ဖြတ်တောက်လိုက်တယ်ဆိုတဲ့အကြောင်းကိုလည်းပြောပြပေးပါမယ်ဒုတိယပိုင်းမှာတော့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်နားဆင်ကြရမှာဖြစ်ပါတယ်ရှင်အခုရေဆုံးတော့စနေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင
်ယူကရိန်းဆိုင်ရာအမေရိကန်သံအမတ်ကြီးကိုရုတ်တရက်ဖယ်ရှားခဲ့တဲ့လအတွင်းမှာပဲသမ္မတဒေါ်နယ်ထရမ့်ရဲ့ပုဂ္ဂိုလ်ရေးရှင်နေရူဒီဂျူလီယာနီနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုတို့ဆက်သွယ်ခဲ့တဲ့မတ်တမ်းတွေမနေ့တောက်ကြနေနောက်ပိုင်းမှာထွက်လာပါတယ်။သတင်းလွှတ်လပ်ခွင့်အုပ်ရေးဆောင်ကျင်နေတဲ့လွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ American Oversight ကတောင်းဆိုခဲ့တဲ့အတွက်ဆွေးစားရမ်းတွေကိုနိုင်ငံခြားရေးဝန်ကြီးဌာနကအခုလိုထုတ်ပြန်ပေးလိုက်တာပါ။အဲ့ဒီမတ်တမ်းတွေအရဝန်ကြီးပွန်ပီယိုနဲ့ရှင်နေဂျူလီယာနီတို့မတ်လ16ရက်နဲ့29ရက်နေ့တွေမှာပြောဆိုဆွေးနွေးခဲ့တာကိုတွေ့ရပါတယ်။ American Oversight အဖွဲ့ရဲ့ညွှန်ကြားရေးမှူးAustin Evaska ဒီမတန်းတွေဟာယူကရိန်းဆိုင်ရာအမေရိကန်စစ်အမတ်ကိုတိုက်ခါချပြီးတော့အလုပ်ပြုတ်သွားအောင်ဝင်ကြီးပွန်ပီယိုကလည်းတစ်ဆင့် impurity ရအောင်လုပ်ကင်ခဲ့တဲ့ဂျူလီယန်နီရဲ့လောက်ရက်တွေကိုအထင်ရှားတွေ့ရတယ်လို့ပြောပါတယ်။သမ္မတထရမ့်ကိုအရေးယူနိုင်ရင်အောက်လွှတ်တော်ဂျာနာပွဲမှာပြီးခဲ့တဲ့တပတ်ကလာရောက်ထွက်ဆိုသွားတဲ့ယူကရိန်းဆိုင်ရာအမေရိကန်စစ်အမတ်ဟောင်း Mary Yovanovich က Mr. Julian နီဟာအမတ်မဟုတ်တဲ့တည်နှွေနဲ့သူ့ကိုတိုက်ခါချပြီးတော့ရထုကဖယ်ရှားခံရအောင်ဦးဆောင်လုပ်ကင်ခဲ့တယ်လို့ပြောဆိုခဲ့ပါတယ်။
အမေရိကန်ဒုသမ္မတမိုက်ပန့်စ်အီရန်နိုင်ငံကိုချိုးတင်ချင်ညာခြင်းမရှိဘဲနဲ့ဒီနေ့မှရောက်ရှိသွားပါတယ်။ဆီးရီးယားနိုင်ငံကိုဆေးလွတ်ထားတဲ့အမေရိကန်တပ်ဖွဲ့တွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့နှစ်လမှာပြန်လည်ခေါ်ယူလိုက်ပြီးတဲ့နောက်ပိုင်းဒုသမ္မတပန့်စ်အီရန်ကိုရောက်ရှိလာတဲ့အမေရိကန်အစစ်မြေဆုံတာဝန်ရှိသူတို့လည်းဖြစ်ပါတယ်။ဒုသမ္မတပန့်စ်ကတ်လူမျိုးအီရန်သမ္မတဖြစ်တဲ့နက်ချာဗန်ဘဇာနီနဲ့လည်းဒီနေ့တွေ့ဆုံခဲ့ပါတယ်။ IS Islamic အစွန်းရောက်သမားတွေကိုတိုက်ခိုက်တဲ့နေရာမှာအမေရိကန်ကလည်းမဟာမိတ်အဖြစ်ဆက်ပြီးရှိနေပါတယ်ဆိုတာကိုပြသတဲ့အနေနဲ့ခုလိုတွေ့ဆုံတာဖြစ်ပါတယ်။ဆီးရီးယားမြောက်ပိုင်းကနေအမေရိကန်တပ်တွေပြန်ရုတ်ခဲ့တဲ့အတွက်မဟာမိတ်ကတ်စ်တပ်ဖွဲ့တွေအပေါ်တူရကီကအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်ခဲ့တာပါ။ဒုသမ္မတပန့်စ်အမေရိကန်တပ်ဖွဲ့တွေခြေစိုက်ထားတဲ့ LS Abyss လေတပ်ခြေစိုက်စခန်းကိုလည်းထောက်ရောက်ခဲ့ပါတယ်။ဒီလေတပ်ခြေစိုက်စခန်းကနေပဲဆီးရီးယားနိုင်ငံတွေကကျန်းဖတ်သမားတွေကိုထိုးစစ်ဆင်ခဲ့တဲ့အတွက်ပြီးခဲ့တဲ့လမှာအက်စ်ကောင်းဆောင်အဘူဘကာအယ်ဘဂဒါဒီတည်ဆုံးခဲ့တာဖြစ်ပါတယ်။ဒုသမ္မတပန့်စ်ရဲ့ဇနီးတို့ဟာကျေးဇူးတော်နေ့မတိုင်ခင်မှာပဲအမေရိကန်တပ်ဖွဲ့ဝင်တွေကိုတွေ့ဆုံနှုတ်ဆက်ခဲ့ကြပါတယ်
။ဟောင်ကောင်ဒီမိုကရေစီရဲ့စန့်ကျင်ဆန္ဒပြနေသူတွေကိုထောက်ခံတဲ့အမေရိကန်လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေမူကြမ်းတရက်ကိုအမေရိကန်သမ္မတထရမ့်လက်မှတ်ထိုးမယ်မထိုးဘူးဆိုတာအတိအကျမပြောသေးပါဘူး။ဒီကိစ္စနဲ့ပတ်သက်လို့ Fox and Friends သတင်းဌာနနဲ့သမ္မတထရမ့်မနေ့တောက်ကြနေ့မှာတယ်လီဖုန်းဆက်ပြောဆိုခဲ့တာပါ။အမေရိကန်တရုတ်ကုန်သွယ်ရေးကိစ္စဆွေးနွေးနေတဲ့အတွက်ကုန်သွယ်ရေးသဘောတူညီမှုရဖို့အရေးလူခွင့်ရေးလှုပ်ရှားမှုကိုထောက်ခံရေးဒီလိုကိစ္စနဲ့ကြာဝေခွဲရခဲ့တဲ့အနေထားရောက်နေတာကိုသမ္မတထရမ့်ရဲ့ပြောဆိုချက်တွေမှာတွေ့ရပါတယ်။သူ့အနေနဲ့ဟောင်ကောင်ကျွန်းရဲ့လူခွင့်ရေးအတွက်ရည်ရည်ရမှဖြစ်တယ်လို့ပဲသမ္မတရှီကျင်းပင်ကလည်းသူ့ရဲ့မိတ်ဆွေဖြစ်တဲ့အတွက်သူ့ဖက်ကလည်းရည်ရည်ရလိမ့်မယ်လို့သမ္မတထရမ့်ကပြောဆိုခဲ့တာပါ။ကမ္ဘာစီးပွားရေးအင်အားကြီးတဲ့နိုင်ငံဖြစ်တဲ့တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆွေးနွေးမှုတွေကျင်းပနေတဲ့အတွက်သဘောတူညီမှုရရခဲ့မယ်ဆိုရင်တော့တမိုင်းမှာအကြီးဆုံးကုန်သွယ်မှုကြီးဖြစ်လာလိမ့်မယ်လို့လည်းသမ္မတထရမ့်ကပြောဆိုခဲ့တာပါ။အမေရိကန်လွှတ်တော်ကအခုပြတ်တမ်းလိုက်တဲ့ဥပဒေမူကြမှာတော့အမေရိကန်ကပေးထားတဲ့ကုန်သွယ်ရေးဆိုင်ရာထူးခွင့်ရေးတွေဆက်ပြီးရနေဖို့အတွက်ဟောင်ကောင်အနေနဲ့လုံလောက်တဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရှိဖို့လိုပါတယ်။ဒါအပြင်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့တရုတ်နဲ့ဟောင်ကောင်တာ ဝန်ရှိသူတွေအပေါ်အမေရိကန်တန်ခါအရေးယူမှုတွေချမှတ်ဖို့လည်းအခွင့်အာဏာပေးထားတာပါဒီဥပဒေမူကြမ်းကြောင့်အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ကြီးတခုရဖို့အထာအဆီးဖြစ်လာနိုင်ရည်ရှိတယ်လို့ကြွမ်းကျင်သူတွေကသုံးသပ်ကြပါတယ
်ယူရိုနိုင်ငံမှာအစိုးရကအင်တာနက်လိုင်းအထောက်အများကိုတပတ်ကြာဖြတ်တောက်ခဲ့ပြီးတဲ့နောက်အင်တာနက်လိုင်းတွေကိုပြန်ဖွင့်ပေးနေဖြစ်တယ်လို့လန်ဒန်ခြေဆိုင် NetBlocks Internet ဆောင်ကြီးအဖွဲ့ကပြောပါတယ်ဒီနေ့စနေနေ့နေ့လယ်မှာအီရန်နိုင်ငံကအင်တာနက်လိုင်း60ရာခိုင်နှုန်းလောက်ပြန်ပွင့်နေဖြစ်တယ်လို့ NetBlocks ကဒီနေ့ပြောပါတယ်အီရန်နိုင်ငံတဝန်းဆန္ဒပြတာတွေဖြစ်နေတဲ့ကြားမှာပဲအင်တာနက်တွေကိုတပတ်ကြာဖြတ်ခဲ့ပြီးတဲ့နောက်အခုခါမှာပြန်ဖွင့်ပေးနေပြီဆိုပြီးတော့ Twitter ကနေပြောထားတာဖြစ်ပါတယ်နိုင်ငံတော်ကတခြားနေရာတွေမှာအင်တာနက်လိုင်းတွေပြန်ရနိုင်ဖြစ်ပေမဲ့လည်းမြို့တော်တီရန်မှာတော့အင်တာနက်လိုင်းတွေကကောင်းတစ်ချက်မကောင်းတစ်ချက်ဖြစ်နေတော့ပဲဆိုပြီးတော့လည်းသတင်းတွေထွက်ပေါ်နေပါတယ်။ယူရန်နိုင်ငံမှာနိုမာ15ရက်နေ့ကဓာတ်ဆီစည်းတွေတက်ရကနေနိုင်ငံတော်မှာအကြမ်းဖက်တဲ့အထိဆန္ဒပြတာတွေဖြစ်ခဲ့တာကြောင့်အင်တာနက်တွေကိုတပတ်ကြာဖြတ်ခဲ့ပြီးတဲ့နောက်မှာအခုလိုပြန်ဖွင့်ပေးခဲ့တာပါ။ယူရန်နိုင်ငံတော်ဆန္ဒပြမှုတွေအတွင်းအစိုးရဘက်ကဆန္ဒပြတဲ့သူတွေကိုနှိမ်နှင်းခဲ့တာကြောင့်လူပေါင်း106ယောက်လောက်ထပ်မနေသေးဆုံးခဲ့တယ်လို့မှတ်ယူကြောင်း AI နိုင်ငံကလူခွင့်အဖွဲ့ကလည်းပြောပါတယ်။ယူရန်နိုင်ငံဘက်ကတော့ဒီအချက်ကိုလက်မခံဘဲညှင်းဆို့ထားပါတယ်။ဒါပေမဲ့လည်းဘလောက်ထိခိုက်သေးဆုံးမှုရှိတယ်ဆိုတာကိုတော့ထုတ်ပြန်ကြေညာခြင်းမရှိပါဘူး။ကုလသမဂ္ဂတာဝန်ရှိသူတူကတော့ယူရန်နိုင်ငံကဆန္ဒပြပွဲတွေအတွင်းလူတော်များများထိခိုက်သေးဆုံးမှုရှိနိုင်တယ်လို့ဆိုရင်ကြောင်းအစောပိုင်းမှာပြောထားပါတယ်ခင်ဗျာ။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်1595တုံညာလိုင်းဒိုမီတာ25ကီလိုဟတ်ဇ်1180တုံညာလိုင်းဒိုမီတာ32ကီလိုဟတ်ဇ်6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်ဇ်1595တို့ကနေထုတ်လွှင့်ပေးနေပါရခင်ပြည်ဦးအင်မြန်မာပိုင်းရဲ့စနေနေ့ညဖက်ထိတ်တဲရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်။မြန်မာနိုင်ငံအပေါ်အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတရားစွဲထားတဲ့အမှုကိုတုံ့ပြန်မဲ့အစီအစဉ်တွေနဲ့ပတ်သက်လို့အစိုးရနဲ့စစ်တပ်ထိတ်တန်ကောင်းဆောင်တွေအပါအဝင်တာဝန်ရှိသူတွေဒီကနေ့ရှင်းလင်းခဲ့ပါတယ်။ ICJ မှာအမှုရင်ဆိုင်မဲ့အဖွဲ့ကိုဦးဆောင်ပြီးတော့ကိုယ်တိုင်သွားရောက်မဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်သမရဦးမြင့်တမရကကွေရဲ့ဦးစီးချုပ်ပေါ်ချုပ်မူကြီးမင်းအောင်လိုက်အပါအဝင်ထိတ်တန်ကောင်းဆောင်တွေတက်ရောက်တဲ့နေပြည်တော်ကသမရအင်တို့ကတွေ့ဆုံမှုမှာရှင်းပြခဲ့တာဖြစ်ကြောင်းအစိုးရကသတင်းထုတ်ပြန်ခဲ့တာပါ။နိုင်ငံတကာဥပဒေပညာရှင်တွေပါဝင်မဲ့အဖွဲ့ကိုနိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်ဦးဆောင်ပြီးတော့ ICJ တရားရုံးမှာအမှုရင်ဆိုင်မဲ့အကြောင်းပုတ်ထိုးနေကကြေညာခဲ့ပြီးတဲ့နောက်မှာပဲအခုလိုထိတ်တန်တာဝန်ရှိသူတွေတွေ့ဆုံခဲ့ကြတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်မှာကြီးလေးတဲ့လူခွင့်ရချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းဆွဆွဲချက်တွေနဲ့အတူ ICJ အပြင်အပြည်ပြည်ဆိုင်ရာပြည်မှုဆိုင်ရာတရားရုံး ICC နဲ့အာဂျင်တီးနားနိုင်ငံကတရားရုံးတွေမှာတရားစွဲဆိုအရေးယူဖို့ကြိုးပမ်းမှုတွေလိုမကြသေးခင်ကဆက်လုပ်ဖိအားတွေတိုးမြင့်လာနေတာတွေကိုလည်းနေပြည်တော်မှာထိတ်တန့်ကောင်းဆောင်တွေရှင်းပြခဲ့တာပါ။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်ကပြဿနာတွေကိုဖြေရှင်းဖို့ကြိုးပမ်းနေတာတွေမြန်မာအစိုးရနဲ့စစ်တပ်ကလူခွင့်ရချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းနေတာတွေစုံစမ်းဆဲကိစ္စတွေကိုလည်းပြောဆိုခဲ့ကြောင်းထုတ်ပြန်ချက်မှဖော်ပြထားပါတယ်။ကုလသမဂ္ဂအနေနဲ့ပြဿနာကိုဖြေရှင်းဖို့တဲ့တာဝန်ခံမှုကိစ္စတွေအပေါ်ငွေကုန်ကြေကြာခံတုံ့ဆွဲနေတယ်လို့လည်းပြစ်တင်ပြောဆိုထားပြီးပြဿနာကိုဖြေရှင်းရမှာလက်တွေ့ကြပြီးမျှတတဲ့ချင်းကမှုတွေနဲ့ကူညီမှုတွေကိုလက်ခံမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းနယ်သာလန်နိုင်ငံတဲ့ဟိတ်မျိုးက ICJ တရားရုံးမှာရှေ့လာဆန်းအမှုရင်ဆိုင်တဲ့အခါဒီကနေ့ရှင်းလင်းတင်ပြခဲ့တဲ့အချက်တွေကိုအခြေခံပြီးတော့ခုခံခြေပါမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။
ဂျပန်နဲ့တောင်ကိုရီးယားနိုင်ငံကြားရှေ့လာမှာတွေ့ဆုံဆွေးနွေးဖို့သဘောတူလိုက်ကြပြီဖြစ်ပါတယ်။ဒီလို့ရဟာအတိတ်ကစစ်ပွဲတွေကြောင့်ရောမကြာခင်ကဖြစ်ပွားခဲ့တဲ့ကုန်သွယ်ရေးအငင်းပွားမှုကြောင့်နိုင်ငံကြားဆက်ဆံရေးတင်းမာနေတာတွေဖြစ်ရောရေးရှေ့ခြေလှမ်းတရက်လည်းဖြစ်ပါတယ်။ဂျပန်နိုင်ငံနဲ့ထောက်လှမ်းဆိုင်ရာသတင်းချက်လက်တွေကိုဂျပန်နိုင်ငံနဲ့အပြန်အလှန်ဖလှယ်မဲ့သဘောတူညီချက်ကိုဆက်ပြီးလိုက်နာမယ်လို့တောင်ကိုရီးယားကမနေ့တောက်ကြာနေ့မှနောက်ဆုံးဆုံးဖြတ်ချက်ချလိုက်ပြီးနောက်တရက်ဖြစ်တဲ့ဒီဆက်မှုထိပ်သီးနိုင်ငံ20ညီလာခံမှာပဲဆွေးနွေးပွဲသကပိုင်းပြန်ဆဖို့ကူလို့ကြေညာခဲ့တာပါလော်ရီနဲ့ချီနနိုင်ငံကြားဆက်ဆံရေးတွေယိုယွင်းလာနေတဲ့အချိန်မှာပြန်ပြီးတွေ့ဆုံဆွေးနွေးမယ့်ကိစ္စကဒီအခက်အခဲကြီးကိုထိုးဖောက်ကျော်လွှားနိုင်မယ့်ကိစ္စဖြစ်တယ်လို့တောင်ကိုရီးယားဘက်ကပြောပါတယ်ဒုတိယကမ္ဘာစစ်ကာလအတွင်းမြန်မာနိုင်ငံအတွက်အတင်းကျပ်အလုတ်ခိုင်းစေခဲ့ခြင်းခံရတဲ့တောင်ကိုရီးယားနိုင်ငံသားတွေအတွက်ရော်ကြီးပေးဖို့ကိစ္စမှာနိုင်ငံကြားသဘောတူညီမှုမရနိုင်ကြဘဲစေစုနှစ်တွေနဲ့ချီပြီးတော့ငြင်းပွားနေကြတာဖြစ်ပါတယ်တောင်ကိုရီးယားစီးပွားရေးအတွက်ရေးပါလာတဲ့တပိုင်းလျက်ကူးပစ္စည်းတင်သွင်းမှုကိုဂျပန်နိုင်ငံကကန့်သတ်လိုက်တဲ့အတွက်နိုင်ငံဆက်ဆံရေးတွေဒီနှစ်တွေအတွင်းမှာပုံပြီးတော့ဆိုးလာခဲ့တာဖြစ်ပါတယ်ခင်ဗျာ
ကညာနိုင်ငံမြို့တော်အနောက်မြောက်ဖက်မိုင်းနေရာကျော်အကွာလောက်မှာရှိတဲ့ဝက်စ်ပိုကိုကောင်ဒီမှာအဆက်မပြတ်မူကြီးခဲ့ပြီးတဲ့နောက်အကြီးအကျယ်မြေပြိုခဲ့တဲ့အတွက်လူ20လေးဦးထပ်မံနေပါသွားပါတယ်။ကလင်းငယ်ရိပါဝင်လူသေးအလောင်း21လောင်းကိုတော့ပြန်ပြီးတော့ရှာဖွေဆဲယူနိုင်ခဲ့တယ်လို့ကောင်းဒီကော်မရှင်နာမင်းကြီးအပိုလိုအိုကီလိုကကညာနေ့စဉ်သတင်းစာကိုပြောပါတယ်။အသက် ကဒ်လေခရီးအန်သာသနာပိုင်းပေါ်ရဟမင်းကြီးဖရန်စစ်ဟာဂျပန်နိုင်ငံကိုဒီကနေ့မှရောက်ရှိသွားပြီဖြစ်ပါတယ်။ဒါဟာသူ့ရဲ့အရှက်ခီးစဉ်အတွင်းသူတို့ရမြောက်သွားရောက်တဲ့နိုင်ငံဖြစ်ပြီးတော့တိုကျိုမြို့မှာလေးလေးမိုးတွေတဲနေတဲ့ဂျာဂါပဲဂျပန်တာဝန်ရှိသူတွေနဲ့ကြောင်းသားကြောင်းသူတွေကပိုရဟမင်းကြီးဖရန်စစ်ကိုတိုကျိုမြို့ကဟာနေဒါ၄၀မှာကျူးကျော်ခဲ့ကြပါတယ်။ပိုရဟမင်းကြီး
ဒီတစ်ချိန်မတိုင်ခင်မှာလည်းအာရှခီးစဉ်ကိုလက်ချိန်သွားခဲ့ပြုတာကြောင့်ဒါဟာသူ့ရဲ့တတိယမြောက်အာရှခီးစဉ်ဖြစ်ပါတယ်။သူကအာရှကိုပထမတင်ဖြစ်တဲ့2014ခုနှစ်ကဖိလစ်ပိုင်နဲ့ဒီဝီလင်္ကာနိုင်ငံတွေကိုသွားရောက်ခဲ့ပြီးတော့2019မှာတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုသွားရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ကာကွယ်ရေးဥညင်ဌာနကို Amazon ကုမ္ပဏီကတရားစွဲလိုက်ပါတယ်။ဒေါ်လာ30ဘီလီယံတန်ဖိုးရှိတဲ့ကွန်ပျူတာလုပ်ငန်းအတွက် Microsoft ကုမ္ပဏီကိုအလုပ်အပ်ခဲ့တဲ့အတွက်ကာကွယ်ရေးဥညင်ဌာနရဲ့ဆုံးဖြတ်ချက်ကိုမကျေနပ်တဲ့အတွက်ဆိုပြီး Federal တရားရုံးတစ်ခုမှတောက်ချနေကတရားစွဲဆိုလိုက်တာပါ။ JEDI လို့ခေါ်တဲ့ပြည်ထောင်စစ်ဌာနချုပ်ရဲ့ကာကွယ်ရေးဆိုင်ရာ Digital လုပ်ငန်းရပ်တွေအစဉ်မြင့်နေဖို့အတွက်လုပ်ငန်းတွေကို Amazon ကုမ္ပဏီကရလိမ့်မယ်လို့ကြေကြေပြန့်ပြန့်ခန့်မှန်းထားကြတာလည်းဖြစ်ပါတယ်။
စနေနေ့ညနဲ့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နဲ့ကိုရနိုင်တို့ပြောပြသွားတာပါရှင်။အခုဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးပုံနှချင်းမြို့နယ်မှာညမထွက်ရအမိန်ထုတ်ထားတဲ့အချိန်အပြင်ထွက်ခဲ့တဲ့လူငယ်နှစ်ယောက်အပြစ်ခတ်ခံခဲ့ရတဲ့အကြောင်းပြောပြမှာပါ။ရခိုင်ပြည်နယ်အတွင်းညမထွက်ရအမိန်ထုတ်ထားတဲ့ပုံနှချင်းမြို့နယ်ထဲမှာဒေသခံလူငယ်နှစ်ယောက်မင်းညာပိုင်းကစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရသွားတယ်လို့မိသားစုဝင်နေတဲ့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကပြောကြားပါတယ်။ပြစ်ခတ်ခံရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။လက်နက်ကင်ပြိပခါတွေကြောင့်အရက်သားတွေမကြခဏထိခိုက်ဒေဂျီမှုတွေကြုံနေရတဲ့ရခိုင်ပြည်နယ်ထဲမှာအခုနောက်ဆုံးကြုံရတဲ့ပြစ်ခတ်မှုနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုသက်နိုင်ကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်ပုံလီကျောင်းမြို့နယ်မှာလူငယ်နှစ်ဦးဖြစ်တဲ့မောင်ဆိုးမင်းထွန်းနဲ့ကိုစော်ရှိတို့ပြစ်ခတ်ခံခဲ့ရတာပါမိသားစုဝင်တယောက်ကတော့ညမထွက်ရမင်းစက်တင်အသက်ဝင်တဲ့ည9နာရီရှင်လောက်မှာအင်္ဂါထွက်တော်ပြီးနောက်ပြစ်ခတ်ခံခဲ့ရတာလို့ပြောပါတယ
်ညနေ6နာရီငောစင်ကမနေပါဘူးအမျိုးရင်းကိုတွေ့ရတာကိုင်းကနေအမျိုးကိုတွေ့ရတာညအရှင်မှာငန်းကတက်ကဆက်ပြီးတော့ပိုက်ကြပါမိမခင်တို့ခွေးဆုံးနေပါပြီ
ညာ၈နာရီ55မိနစ်လောက်မှာအိမ်ကနေအမျိုးအိမ်ကိုသွားတာပါအဲ့ဒီအချိန်မှာ950တက်ကထွက်ပြီးတော့ပြစ်တာပါလူနာရှင်တွေကတော့အခုခွေးစိတ်နေပါတယ်လို့မောင်ဆိုးမင်းထွန်းရဲ့မိသားစုဝင်တူပြောပြသွားတာပါပြစ်ခတ်မှုကြောင့်ဒဏ်ရာရတော့တဲ့လူငယ်နှစ်ဦးကိုတော့ဆေးရုံမှာဆေးကုသပေးထားတယ်လို့လည်းပုံနှကြုံးမင်းဆိုင်တဲ့နဲ့အမျိုးသားလှတ်တော်မှဦးခင်မောင်လာကပြောပါတယ်
ဒဏ်ရာရရှိတော့မှာပဲဟိုကတော့တော်တော်တော့အယူထီရောနည်းနည်းဒဏ်ရာပြားလို့ရှိတော့ရတဲ့ခုမျိုးလေး
ပြစ်ခတ်ခံရတဲ့အကြောင်းရင်းနဲ့ပတ်သက်လို့တည်နိုင်ဖို့ဒေသခံစစ်တပ်နဲ့အစိုးရတာဝန်ရှိသူတွေကိုဆက်တွေ့ခဲ့ပေမဲ့ပြန်လည်ထိကြတာမရရှိခဲ့ပါဘူး။အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကတော့ပြစ်ခတ်မှုနဲ့ပတ်သက်လို့မသိရှိကြောင်းဘူရော်ရေကိုပြောပါတယ်
။ကျွန်တော်ကြားကုန်ကြအောင်အဲ့ကြမေးကြည့်တော့လည်းမဟုတ်ဘူး။ကျွန်တော်လည်းမကြားမှူးကျွန်တော်တို့လည်းတင်ပြထားတ
ာ။ရခိုင်လက်နက်ကင်အေအေနဲ့တပ်မတော်တို့ကြား2018ခုနှစ်ဒီဇင်ဘာလ3ရက်စလို့လက်နက်ကင်ပဏိပခတ်တွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်မြောက်ဦးမင်းပြရတိတောင်ဘူးတိတောင်မောင်တော်နဲ့ပုံနှကြောမျိုးနေတယ်မှာအပီလာကစပြီးပုံမှန်တလေးလေးထုတ်ပြန်ထားပြီးည9နာရီကနေမနက်9နာရီတင်တော်လာမှုတွေမလုပ်ဖို့ကန့်တတ်ထားတာဖြစ်ပါတယ်။ညမထွက်ရမင်းထုတ်ပြန်ထားတဲ့နေမြေတွေမှာမကြာခဏပြစ်ခတ်မှုတွေကြောင့်အရာသားထိခိုက်ဒေဂျီမှုတွေလည်းကြုံတွေ့နေရပါတယ်။ပ ပြည်ထောင်အောက်ကလည်းတည့်ရနေကလည်းပုံမှန်ကြောင့်မြို့ကနေစစ်တွေမြို့ကိုညစစ်တနေလောက်မှာအလောက်ကပြန်လာသူမျိုးစစ်တွေမျိုးနေမိချောင်းတရာမှာပြစ်ခတ်ခံရတာကြောင့်တဦးတေဆုံးပြီးနောက်တဦးကတော့တန်ရာရခဲ့ပါတယ်အော်တိုဘာလ၂ရက်နေ့မှာလည်းမနက်၂နာရီလောက်မှာအပေါဝါကြေးရွာကနေကြောက်တော်မျိုးတို့အလုပ်တော်တွေဒေသခံတဦးစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်တေဆုံးခဲ့တာပါမြို့သားလက်တော်မှာဦးခင်မောင်လာကတ ဟိုတော့ကိုရဆစ်ဆစ်ရှင်းနောက်ပိုင်းပူတီးဒီဝင်းနေတယ်မှာဒီတံခွာမြန်ကြီးခံစားချင်းလက်တော့ကတော့အားရမရှိဘူးကျွန်တော်ဒီတံမျိုးတွေမှာလေးသိတော့မတကြမပြောကြဘူးတမန်ကချက်ကြသိကြတယ်မှာတော့လက်တော့ကဘူးရှင်ရင်းနေရင်းဆိုင်ကြမှာအမအိုးရောပြပေးတာကြီးအော်အောင်လာလို့မရှိဘူးဒီကတိန်တစ်ပါးထင်ပါပဲရခိုင်ပြည်နယ်ကိုရောက်ရှိလာတဲ့ကုလသမဂ္ဂတွင်မှုလျှောက်ရဲ့မြန်မာနိုင်ငံအထူးကိုယ်စားလ Nijang Pioso Kevare, D. Adole, Tassan Duke, Alone, Yadarugo, Kaku Bebo, Nangaraga Ludashin, Sana Musaya, Ubrego, Leza Bulu, Jangle, Nemanagan Kizzi, Song that Tokian, Jinya Shema, Pioso Kevare, Kina.
Gotanai, Jabja Dora Vashi, Kunangaraga, Tarimarabo, Lepi Jamare. อิหร่านနိုင်ငံထဲမှာအင်တာနက်ဖြတ်တောက်ထားတာရဲ့အတော်ကြာနေပါပြီ။တက်စီစီမြင့်တက်လာတဲ့အပေါ်မှာအကြမ်းဖက်ပြီးဆန္ဒပြကြတဲ့သူတွေကိုနှိမ်တင်းတဲ့အနေနဲ့အစိုးရကအခုလိုအင်တာနက်ကိုဖြတ်တောက်ခဲ့တာဖြစ်ပါတယ်။အရင်ကလည်းနိုင်ငံတွေမှာအင်တာနက်ဖြတ်တာတွေလုပ်ခဲ့ပြီးပေမဲ့ဒီကြိမ်ကတော့နိုင်ငံအနှံ့အကျယ်ပြန့်ဆုံးဖြစ်ပါတယ်။အီရန်အစိုးရကဘယ်ပုံစံနဲ့အင်တာနက်ဖ
င်အင်တာနက်ဖြတ်တောက်တာကိုခံလိုက်ရပါပြီ။ဒါဟာဓာတ်ဆီဈေးတက်မှုအပေါ်ဆန္ဒပြလှုပ်ရှားမှုတွေအတွက်အစိုးရဘက်ကတုံ့ပြန်တာဖြစ်ပါတယ်။အခုချိန်ထိလည်းဆက်လက်ပိတ်ဆို့ခံထားရဆဲပါ။နိုင်ငံရေးလိလာသူတွေကတော့ဒါဟာနိုင်ငံနဲ့အဝန်အခြေပြန်ဆုံးအင်တာနက်ဖြတ်တောက်မှုလို့ဆိုပါတယ်။အီရန်လူထုရဲ့10ရာခိုင်နှုန်းကပဲအင်တာနက်ကိုအသုံးပြုခွင့်ရှိနေပါတယ်။အရင်တုန်းကတော့အခုလိုပိတ်ဆို့တဲ့အခါတခြားနည်းလမ်းတွေရှိပေမဲ့အခုခါကတော့အဲ့လိုလုပ်လို့မရတော့ပါဘူး။ SS Now အဖွဲ့ကမူဝါဒရေးရာကျွမ်းကျင်သူဘာဟမ်တေးကအခုလိုပြောပါတယ
်။ The way that they've shut down the internet.
ဒီတစ်ခါသူတို့ပိတ်လိုက်ပုံကနည်းနည်းရှုပ်ထွေးပါတယ်။ခါတိုင်းလိုကိုယ့်ပတ်သွားလို့ရမယ့်လမ်းကြောင်းတွေရှိပေမဲ့လို့ဒီတစ်ခါလှုပ်ထားပုံကကျမတို့အရင်ကမမြင်ဖူးခဲ့တဲ့ပုံစံမှာတနိုင်ငံလုံးလဲစုဖို့လှုပ်ရှားမှုတွေရှိနေတာကြောင့်အခုအချိန်နဲ့ဟာအတော်စိုးရင်ရပါတယ်။
အင်တာနက်လမ်းကြောင်းနဲ့ပတ်သက်လာတဲ့ event ဆိုရဟာတူတဲချုပ်ကင်ဖို့အတွင်းစီမံကိန်းတစ်ခုကိုစတင်ခဲ့တာကြာပါပြီ။ဒါကြောင့်အခုလိုအခြေအနေတွေနဲ့ကြုံရတဲ့အခါပြည်သူကိုအင်တာနက်ဖြတ်တောက်ထားပေမဲ့လည်းနိုင်ငံရဲ့တခြားအခြေခံစောင့်အုံတွေဖြစ်တဲ့ဗန်နာယီစေယုံစေကန်နဲ့ institution တွေကိုဆက်လက်လုပ်ကိုင်နိုင်နေသေးဖြစ်ပါတယ်။ event နိုင်ငံဆိုင်ရာ American Two ကိုယ်စားလှယ် Brian Hood ကတော့ Iran ပြည်သူတွေကိုကူညီဖို့ American ပြည်ထောင်စုဟာစူးစမ်းနေပါတယ်လို့ဆိုပါတယ
်။ Also,trying to put in place workarounds
you know so about internet service တွေဖြတ်တောက်ထားပြီးမြေဒါကိုကြော်ဖြတ်ပြီးတော့လူတွေကိုတခြားနည်းလမ်းတွေရှာကြံပေးဖို့ကျွန်တော်တို့ကြိုးစားနေပါတယ်ရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းတွေအပြင်ကိုဖြတ်နိုင်ဖို့အတွက်တချို့လူတွေကိုကူညီပေးနိုင်တယ်လို့ထင်ပါတယ
်အခုလိုအီရန်ရဲ့လှုပ်ရက်ကြောင့်တခြားနိုင်ငံတွေကလည်းပြည်သူနဲ့ပြည်ပကဘာကိုဆက်ဖြတ်ချင်တဲ့အခါအလားတူနည်းလမ်းကိုအသုံးပြုလာမှနိုင်ငံရေးလေလာသူတွေကစိုးရင်ဝေဖန်နေကြပါတယ်ခင်ဗျာ
ကိုဝင်းခံမောင်ပြောပြသွားတာပါရှင်ခုတော့စနေနေ့ညတိုင်းထုတ်လွှင့်ပေးနေတဲ့ဒုအတန်အစီအစဉ်ကိုနားဆင်ခြင်းရောက်လာပါပြီဒီခဏကတော့မြန်မာနိုင်ငံတိုင်းရင်းသားဒေသတွေကစိတ်ဝင်စားစရာဖြစ်ပျက်တွေကို Frontier မြန်မာသတင်းမီဒီယာကနေပြီးတော့တင်ဆက်ပေးနေတာဖြစ်ပါလိမ့်ရှင
်လာပါရှင်ဒုတန်ဘတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့စာနေပါမြန်မာနိုင်ငံတောင်ဘက်ပင်လယ်ပြင်မှာရှိတဲ့ပလင်းမွေးမြူရေးလုပ်ငန်းတွေဟာစလုံးလူမျိုးတွေရဲ့ရေစက်ခြင်းနဲ့ရိုးရအံမွေးဝမ်းကြောင်းလုပ်ငန်းတွေကိုထိန်းချုပ်နေပါတယ်ဒီတစ်ပတ်မှာတော့မိတ်ဖက်မီဒီယာဖြစ်တဲ့ Gavin West နဲ့ဒုတန်တို့ဟာကြီးမားတဲ့စီးပွားရေးလုပ်ငန်းတွေကြောင့်အံမွေးဝမ်းကြောင်းလုပ်ငန်းတွေထိခိုက်ပြီးကြောက်ွယ်လူနေပါဖြစ်နေတဲ့လူနည်းစုတိုင်းရင်းသားတွေရှိတဲ့ဗိတ်ကျွန်းစုတွေစီကိုခရီးထွက်ခဲ့ပါတယ်။ဒီဆောင်မပြေစုံကိုဒဝန်ဝက်မီဒီယာကသတင်းတော့မင်းခန်းကရေးသားထားပြီးဖိုးဆောင်ဒဝဲကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်။ မာနိုင်ငံတောင်ပိုင်းကမ်းရိုးတန်းဒေသလို့ပြောလိုက်တာနဲ့ရေထဲမှာကြီးပြင်းတဲ့ပင်လယ်ပြင်စလုံးလူမျိုးတွေနဲ့မြေကျွန်းစုကထုတ်လုပ်တဲ့ပလဲတွေကနောက်မဲကျော်လာပါလေ။ဒါပေမဲ့အဲ့ဒီတန်ဖိုးကြီးတဲ့နှစ်ခုထဲကတစ်ခုကတော့အခြားတစ်ခုကြောင့်ချင်းချောက်မှုအန္တရာယ်နဲ့ကြုံတွေ့နေရပါလေ။ပလဲထုတ်လုပ်ရေးလုပ်ငန်းကစလုံးလူမျိုးတွေရဲ့စားဝတ်နေရေးဖြစ်တဲ့ရိုးရာငါးဖမ်းလုပ်ငန်းတွေကိုကျူးကျော်ဝင်ရောက်လာပါလေ။အရေးသွေးကောင်းတဲ့ပလဲတွေထုတ်လုပ်တိုင်းစလုံးလူမျိုးတွေကနေထိုင်ရာနေရာဒေသတွေပျောက်ွယ်ရသလိုဖြစ်နေပါလေ။
လက်ရှိကြုံနေရတော့ခုနကစကြဲကိစ္စဟောပဲဟောသူတို့စကြဲနယ်မြေတွေမှာပလဲရနေတော့အတင်းနေရဝင်ယူတဲ့ကိစ္စတွေသူအတင်းဝင်ယူလိုက်တော့သူတို့ရဲ့ဒီအတံဝဲအောင်ကြောင်းမှုပုံစံအရဒီကျွန်းတစဲမိတ်လေးတွေကိုပဲမိဖို့ပြီးတော့လုပ်နေရတဲ့အချိန်မှာအဲ့လိုကျွန်းတစဲမိတ်တွေကိုပလဲရနေတော့ဟိုခြံခတ်ပိုင်ပိန်တဲ့အခါကျတော့သူတို့ရဲ့ဟိုစာဝတ်နေရေးတွေအသက်ရှင်ရပ်တည်ပြည့်နေတဲ့ရန်ခက်ခဲပြတ်သွားတာပေါ့နော်
ဒါကတော့စလုံးလူမျိုးအရေးတောက်လျှောက်ကူညီဆောင်ရွက်ပေးနေတဲ့ကော့တောင်းမြို့နယ်မကြုံကလေးစလုံးရွာနေဥက္ကင်မောင်ထွေးကပြောပြခဲ့တာပါအစိုးရကခွင့်ပြုပေးနေတဲ့အင်အားကြီးပလဲမွေးမြူရေးလုပ်ငန်းတွေကစလုံးလူမျိုးတွေရဲ့ရည်စချက်ကိုတိုးချဲ့လာတိုင်းလူနည်းစုဖြစ်တဲ့စလုံးလူမျိုးတွေကပဲနေထိုင်ရာနေရာဒေသကနေဖယ်ရှားပေးခဲ့ကြရတယ်လို့သူကဆိုပါတယ်တနင်္သာရီတိုင်းမြေခရိုင်နဲ့ကော့တောင်းခရိုင်ကပင်လယ်ကျွန်းဆယ်နေရာမှာပြတ်ကျဲနေထိုင်ကြတဲ့စလုံးလူမျိုး1900ခန့်တည်းကပလဲလုပ်ငန်းကြောင့်နေရပြောင်းရွှေ့ခဲ့ရတဲ့စလုံးထက်ဝက်ကျော်ရှိပြီးအချို့ကထိုင်းနိုင်ငံကိုထွက်ခွာသွားကြတယ်လို့စလုံးအရေးလေးလာကူညီနေသူတွေကပြောကြပါတယ်
။နေရတော့ကြာလာပြီဆိုတော့လုပ်ပန်းလည်းခဲလာပြီလေ
။ဘလောက်ကခက်လာတဲ့တိတ်အဆင်မပြေတော့ဘူး။ဘလောက်ကန်ဆင်မပြေတော့မိသားစုတွေကဘယ်လိုနေရမှန်းမသိတော့ဘူး။ထွက်ပြေးတော့မယ်နေရရွှေ့တော့မယ်ဆိုရင်သာသမီတွေရဲ့စမတက်ဖြစ်မယ်။ကြောင်းလင်းတရားတော့မဟုတ်ဘူး။
ဒါကဗိုလ်ပြင်းမျိုးနဲ့လက်ငန်းကျုံးမှာနေထိုင်တဲ့စလုံးတိုင်းရင်းသားတယောက်ဖြစ်တဲ့ကိုပါဘူးကပြောတာဖြစ်ပါလေ။ပလဲမွေးလုပ်ငန်းနဲ့စလုံးတို့ကြားရေစကြက်ပြဿနာပေါ်ပေါက်ခဲ့တာဟာလွန်ခဲ့တဲ့နှစ်ပေါင်း30လောက်ကလေးကနေခုချိန်ထိပါပဲ။ဗိုလ်ပြင်းမျိုးနဲ့လက်ငန်းကျုံးမှာနေထိုင်ကြတဲ့ဂျာအိဘာသာစကားပြောစလုံးလူမျိုးတွေကတော့ပလဲမွေးမြူရေးကြောင့်နေရက်စွတ်ခွာပေးခဲ့ရတာနှစ်ကြိမ်တန်တန်ရှိခဲ့ပါပြီ။လုံးခဲ့တဲ့နှစ်30ဆက်ကအခုပလဲကျုံးလို့ခေါ်ကြတဲ့အိုဝင်ကျုံးမှာသူတို့နေခဲ့ကြတာပါအဲ့ဒီပလဲကျုံးကိုအစိုးရပလဲမွေစီမံကိန်းတွေရောက်လာတော့စလုံးလူမျိုးတို့နေရာရွှေ့ပြေးခဲ့ကြရပါတယ်အိုဝင်ကျုံးစလုံးတွေထဲကအချို့ဟာတောင်ပိုင်းကိုစုံစင်းသွားခဲ့ကြပါတယ်အချို့ကကမ်းနဲ့ပူဝေးတဲ့အနောက်ဘက်ကဒူမဲကျုံးအုပ်စုစီပြောင်းလာခဲ့ကြပါတယ်2000ခုနှစ်မှာစပြီးကျွန်းစုမြို့နယ်ဒိုမဲကျွန်းအုပ်စုကိုဂျပန်ရင်းနှီးမြှုပ်နှံမှုပါဝင်တဲ့မြန်မာတာဆာကီကုမ္ပဏီကပလဲမွေးဖို့ထပ်ရောက်လာပြန်ပါတယ်။တာဆာကီကုမ္ပဏီကဒိုမဲကျွန်းသားကိုရောက်ရှိလာတဲ့အတွက်လက်ငန်းကျွန်းရှိရာစစ်စတာကျွန်းအုပ်စုကိုပြောင်းရွှေ့လာရပါတယ်။2018ခုနှစ်မှာတာဆာကီကုမ္ပဏီကအဲ့ဒီကျွန်းသားကိုထပ်မံရောက်ရှိလာကြပြန်ပါတယ်။တာဆာကီရောက်ရှိနေခဲ့တဲ့စစ်စတာကျွန်းကတော့နောက်ဆုံးတီးခံပြီးတော့နေခဲ့တဲ့ကျုံဖြစ်တယ်လို့ပူပါဘူးကဆိုပါတယ်။တနည်းလို့တနည်းစားလောဘနဲ့စွာနဲ့လူစိမ့်တွေနဲ့စကားပြောရမှာကိုတောင်မလိုလားပဲရိုးရှင်းစွာနေထိုင်လာကြတဲ့စလုံးတို့ကသူတို့ရဲ့ရည်စကြက်အတွေ့ပြန်လေခုခံတုတ်ပြန်လာကြပါတယ
်။အဲတတမီကပညာရေးမတန်။အပညာရေးတအောင်နေတော့ရောစားပြရရောတယ်မှာ
သောသမီးတွေပညာတက်အောင်ရွာတည်ပြီးလာနေတာသောသမီးပညာတက်ဖြစ်အောင်စုံတွေကပြောနေကြတာဒီပလဲမွေးရဲ့လုံငန်းကကိုနဲ့အဆင်မပြေဘူးဒီလုံငန်းကြီးရောက်ကိုထွက်ပြေးရင်သောသမီးတွေပညာမတက်ပဲဖြစ်တော့မယ်စလုံးတွေတော်တော်စိတ်ပူနေရတယ်ဒါကြောင့်ပလဲမွေးမှာကိုလက်မခံတာပ
ါစစ်စတာကျုံးနဲ့အခြားကျုံးစုတွေမှာနေထိုင်ကြတဲ့စလုံးလူမျိုးတွေဟာကက်ွက်တာတွေနဲ့အစိုးရနဲ့မီဒီယာတွေကိုထုတ်ဖော်ပြောဆိုလာတာတွေလှုံ့ဆော်လာကြပါတယ်စလုံးလူမျိုးတို့ကသူတို့ကိုအကူအညီပေးနေတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေနဲ့တိုင်ပင်အကြံဉာဏ်ရယူပြီးစလုံးအဖွဲ့အစည်းတွေဟာ2018ခုနှစ်မှာပဲစုပေါင်းလက်မှတ်ရေးထိုးပြီးတနင်္သာရီတိုင်းဒေသကြီးလွှတ်တော်ကိုစာဖို့တိုင်ကြားကြခြင်းနဲ့ကက်ွက်ခုခံမှုတွေပြုလုပ်ခဲ့ကြပါတယ်။ပလဲလုပ်ငန်းမရပ်တက်ဘူးဆိုရင်သူတို့ရဲ့ရင်ကျေးမှုတွေအတမေးဝမ်းကြောင်းလုပ်ငန်းတွေပျက်စီးလိမ့်မယ်လို့ပြောဆိုကြပါတယ်။ပလဲမွေးမြူရေးလုပ်ငန်းကိုဆက်လက်ခွင့်ပြုထားမယ်ဆိုရင်စလုံးတွေစားဝတ်နေရေးခက်ခဲလာပြီးတဖြည်းဖြည်းမျိုးတုံးလာလိမ့်မယ်လို့လက်ငန်းကြီးရွာတာဝန်ခံဦးသိန်းစံကပြောပါတယ်
။မျိုးတုံးတက်တယ်ဆိုတာကတော့သနတ်ပင်နဲ့ပြည်ဓာတ်နဲ့ခေါင်းမမဟုတ်ဘူးလို့သူတို့ရဲ့လှုပ်ရှားွက်လေးတွေကိုပိတ်လိုက်လို့ဆိုရင်လည်းအဲမျိုးတုံးတက်တာနဲ့အတူတူပဲလို့
ကုမ္ပဏီဘက်ကလုပ်ငန်းတိုးချဲ့မှုကိုမရတက်လို့2019ခုနှစ်လုပ်ငန်းကျောင်းကဆလုံးတိုင်းရင်းသားလေးယောက်ဟာစက်တင်ဘာလမှာနေပြည်တော်ကိုသွားရောက်အရေးစုခဲ့ကြပြန်ပါတယ်။သူတို့ကိုဆလုံးအရေးကူညီလှူရှားသူကော့တောင်းမြို့နယ်မကြုံကလေးရွာကဦးခင်မောင်ထွေးနဲ့မြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရက်ဖက်မဟာမိတ်အဖွဲ့မာတာအဖွဲ့ရဲ့တနင်္သာရီတိုင်းဒေ
ပြောင်းရပိုင်ဆိုင်ထားတဲ့အကြောင်းတွေပြောကြပြီးတာဆာကြီးကုမ္ပဏီကနေပြီးတော့စက်ကြက်ပြောက်ဆုံးနေတဲ့ဒီရွာလေးကိုဘာတွေဖော်ပြပြီးလုပ်ပြီးလို့လူတွေဆိုတာကိုပဲဆွေးနွေးသွားပါဆိုတဲ့စကားကိုပြောခဲ့ပါတယ်။ဦးအောင်နိုင်ဦးဟာပြည်ထောင်စုရှေ့နေချေရုံးကဖွဲ့စည်းပေးထားတဲ့တနင်္သာရီတိုင်းဒေသကြီးတရားဥပဒေစိုးမိုးရေးဌာနနဲ့တရားမျှတမှုဆိုင်ရာလုပ်ငန်းများပေါင်းစပ်ညှိနှိုင်းရေ
ကျွန်တော်တို့လည်းဖြစ်တယ်ကျွန်တော်နိုင်ငံတော်ကျွန်တော်တို့တိုင်းရင်းသားပြီးတော့ကျွန်တော်တို့ရဲ့နေပြီးလို့ပြောလို့ရတယ်ဒီလူတွေအားကျွန်တော်တို့ကဘာမှချဘောတဲ့လူတွေကဝင်သွားပြီးပြီးတော့လူဦးရေကလည်းစုစုပေါင်း1000ကျော်နေရပဲကျန်တယ်အဲ့လိုအဲ့လူတွေကလည်းမပေးဘာဒီမို့ကြီးကဥပဒေရတော့လောက်နိုင်ငံတော်ရဲ့တာဝန်ရအစိတ်
ဖြစ်ပါတယ်။ဆန္ဒရင်းနှီးမြှုပ်နှံမှုကွယ်ရေးဥပဒေရလည်းဆက်ပြီးဒါလေးဒီဥပဒေတိုင်းလို့ရင်အောင်မပေါ်ခင်လူမျိုးတွေကဟိုသူတို့ရဲ့စတဲ့ကိုသူတို့ရဲ့ပုံစံတော့မပေါ်ဘဲနဲ့ဘာမှလာဖွင့်မရှိဘူးခင်ဗျ။ဒီကိစ္စကိုပြည်ထောင်စုကဖြေလျှော့ပေးနိုင်မှာလိုက်မယ်လို့ကျွန်တော်တို့ယူဆ။ဥပဒေရှိနေပြီမဲ့လဲတာစာကီတို့လိုကုမ္ပဏီတွေကကော့တောင်းခရင်တွေးမှာနေထိုင်ကျဆားကြ ဆိုရင်တိုင်းရင်းသားလူနည်းစုတွေရဲ့ယဉ်ကျေးမှုတွေကိုဖျက်ဆီးသလိုဖြစ်နေတယ်လို့ဥက္ကမောင်ထွေးကဆက်ပြောပါတယ်ဘယ်လိုပြဿနာတွေဖြစ်နေပါစေလက်ငန်းကတော့နောက်ဆုံးခံနဲ့ဖြစ်ပြီးဒီနေရာကလုံးဝထွက်ခွာသွားမှာမဟုတ်ဘူးလို့ကိုပါဘူးကဆိုပါတယ်သူကတော့သူတို့ရဲ့ယဉ်ကျေးမှုဒလိစရိုက်တွေနဲ့ပင်လယ်ထဲကအသက်မွေးဝမ်းကြောင်းလုပ်ငန်းတွေမပြည့်စုံခင်ပလဲလုပ်ငန်းတွေတိုးချဲ့တာတွေရပ်တန့်ဖို့အစိုးရကိုတိုက်တွန်းနေပါတော့တယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့တိုးတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒဝင်ဝက်မှတရင်တော့မင်းခန်ကိုစန်းရဲထွင်ဖိုးစော်တဝဲဇာနီနဲ့ကျန်းရတောင်းနေလို့ဖြစ်ပါတယ်အပတ်စဉ်ကြာသပတေးညတိုင်းတင်ဆက်ပေးနေတဲ့ဒိုးတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အကျုံးလို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ American တန်ယုံတို့ကပံ့ပိုးကူညီထားပြီးFrontier မြန်မာနဲ့ Foundation Hirondero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
ဒိုးတန်စီစဉ်ကိုအပတ်စဉ်စနေနေ့ညနဲ့တနင်္ဂနွေမနက်ခင်းတိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးစာတွေပေးပို့လို့ရတဲ့နားဆင်လို့တဲ့တည်သင့်တွေတောင်းယူလို့ရတဲ့ဆိုရင်ကျမတို့ရဲ့စာလိုက်လစ်စာက VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ဖြစ်ပါတယ်။ email လစ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းမှာတော့ဓာတ်ရိုက်လေးလိုက်ဆွေးနွေးခန်းကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင်။
ဒီဝေမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေမှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့တန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်နိုဝင်ဘာလ23ရက်စနေနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ရှင်အခုဒုတိယပိုင်းမှာတော့စနေနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်စီစဉ်သူကိုအောင်အောင်နဲ့အတူထုတ်လွှင့်ရမှုကိုရနိုင်တို့ရဲ့တိုက်ရိုက်လေးလိုင်းကိုစလိုက်ကြရအောင်ပါရှင်
မင်္ဂလာပါခင်ဗျာစနေနေ့ညတဲ့လေလိုင်းအစီအစဉ်ကကျူစွာပါတယ်ဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ဒီလက်နက်ကင်ပြိပခါရေရှော့ချနိုင်ဖို့ဂျားဝင်စေတက်ညှိနှိုင်းပေးမယ့်အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေလိုအပ်နေသလားဆိုတာပါဒီအစီအစဉ်မှာပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားသူတွေကတော့ရခိုင်မျိုးသားကောင်စီ ANC ရဲ့ထွေထွေတွင်မှုဦးတွန်းစောနိုင်ငံရေးကဲခတ်ဦးမောင်မောင်စုနောက် ANP ရခိုင်မျိုးသားပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလှသိမ်းအောင်လုပ်ပဲဖြစ်ပါတယ်။တခြားဝင်ရောက်ဆွေးနွေးမဲ့သူတွေကိုလည်းအလှည့်ပေးတော့မှာပါ။အခုရင်ဆုံးတော့ဦးထွန်းစောကိုမေးချင်ပါတယ်။ရခိုင်အရေးပြည်လည်ဖို့အတွက်ဂျားဝင်ဖြန့်ပြေးပေးမဲ့သူလိုအပ်တယ်လို့ထင်ပါလားခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ရခိုင်အပါဝင်ဒီမြန်မာပြည်ရဲ့ငြိမ်းချမ်းအစီအစဉ်တစ်ခုလုံးအတွက်ကတော့သမာတပတ်ကြတဲ့ကြားလူလူနေတာကတော့အမှန်ပါပဲ။ဒါကြောင့်လဲဆိုတော့ကျွန်တော်တို့တိုင်းပြည်ရဲ့ပြည်တွင်းစစ်ကနှစ်ပေါင်း80ကျော်ရှိနေပြီ။ဒီမှာလည်းအခြေကြဆုံးပြည်တွင်းစစ်တစ်ခုလည်းဖြစ်နေပြီပေါ့နော်။အဲ့တော့ကိုယ်ချင်းချင်းဒီချင်းလို့မပြေလည်တာကြောင့်ဒီလိုမျိုးကြာရှိနေတာလည်းဖြစ်ပါတယ်။အနည်းတစ်ချက်ကတော့တိုင်းပြည်ရဲ့စစ်တပ်ဟာလက်နက်အားကိုနဲ့နိုင်ငံရေးအာဏာကိုမတရားရယူထားပြီးတော့ဒီ Civilian Supremacy လို့ခေါ်တဲ့အရသာထင်ကြမှုနဲ့ democratic control လို့ခေါ်တဲ့ democracy ထုတ်ခိုင်မှုအောက်မှာမရှိပဲအစိုးရနဲ့ဇင်ပြိုင်ရှိနေပါတယ်။တတိယတစ်ချက်အနေနဲ့ကကြတော့နှစ်ပေါင်း90ကျော်ကြာစစ်တပ်ကစစ်တပ်အလုပ်မလုပ်ပဲနဲ့နိုင်ငံရေးဥတော်မှုခန်းကဏ္ဍမှာနေပြီးတော့အုပ်ချုပ်ရေးတက်လို့တယ်။တိုင်းရင်းသားနေပြည်တော်ကဆွတ်တဲ့တင်ဇာရဝုဒုမြကိုထုတ်ရောင်းပြီးတော့မှအာဏာစည်းစိမ်ရစ်နေကြတယ်။စစ်တပ်ကနှစ်ပေါင်း90ကျော်နိုင်ငံတော်အာဏာကိုလွေးသုံးစားလုပ်ပြီးကျောက်ကမန်လီလီဒီကျူးလွန်ထားခဲ့ကြတဲ့ကျူးလွန်နေကြစေလက်ဖြစ်တဲ့ရာဇဝမှုတွေကနေကင်းလွန်ခွင့်ရနေကြတယ်။ဒီလိုမျိုးချိန်နေအောင်မှာငင်းကြေးစကားဝိုင်းတွေကလည်းပဲဖန်ပြတာသာဖြစ်နေပြီ။ဒါကြောင့်ဒီသမာသမိတ်ရှိတဲ့နိုင်ငံတကာတိုင်းဝိုင်းထဲကဂျာဝင်စစ်စစ်ပေးပေးသူတွေနဲ့ဂျာဝင်အညီနိုင်ပေးနိုင်တဲ့နော်ဂျာဝင်ညီနိုင်ပေးတဲ့စောင့်ကြည့်တဲ့ရန်တရားတွေရှိမှသာကျွန်တော်တို့ပြည်တွင်းစစ်ချုပ်ကြီးနိုင်ရေးလမ်းကြောင်းပေါ်ပေါ်ကိုရောက်နိုင်ဖို့လားလားရှိနိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်ဥမ္မောင်မောင်ဆိုးကိုလည်းအလှည့်ပေးချင်ပါတယ်။ဥမ္မောင်မောင်ဆိုးရဲ့သဘောထားကိုလည်းသိပြစီခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ဒီအရင်ကတည်းကတက်ပြီးတော့ဒီခိုင်မာလို့တက်ကိုပြပေါ်နေတဲ့တက်ပြီးတော့ပြောကြတယ်စကားဝင်ကြီးနေပြန်တော့ကျွန်တော်ကြည့်ပြနေပါတော့။အဲဒါနဲ့လက်ရှိမှာတိုင်းပြည်စီမံရေးအပေါ်တော့နော်အခုဒီကနေ့ဆင်းရဲငါးလေးကြည့်ရပြီဆင်းရဲငါးလေးလုပ်ပြီးရချိန်မှာအေးကိုယ်အနေနဲ့တက်မလို့နေရောအစိုးရနဲ့ရောနိုင်ငံကွန်ရှင်နဲ့အပ္ပစီနဲ့ဒီကနေ့ဆင်းရဲကြည့်တဲ့အခါကျတော့ကျွန်တော်ကတော့အမြင်ကပြောမယ်ဆိုရင်ဒါရိုက်ဆင်းရဲရဲ့ဖြစ်ချင်တာအကောင်းဆုံးလို့ထင်ပါတယ်ဒါရိုက်ဆင်းရဲဖြစ်ချင်မှုတွေအဆင်ပြေတော့ပဲရှိနေရှိနေကျွန်တော်အမေကတော့တဲ့ရှိနေတဲ့ပြဿနာကိုဆက်ရရစဉ်းကြည့်ပြီးတော့ဒီဟန်ဆက်ပါတယ်။ကျောင်းဝင်နေတဲ့ဒီအမေကတော့အသက်ရှိဆုံးအောင်လို့ဒီအချိန်နဲ့ပြင်းနေတယ်ဆိုတော့ကျွန်တော်ဥပမာပြရပါတယ်။အဲ့တော့လက်ရှိမှာတော့ဒီမှာတော့ဒီလိုပဲမှာမဆက်ဖြစ်တဲ့ပြင်းနေတဲ့အမေကမျိုးရှိရတဲ့ကြောင့်မျိုးမဆက်ဖြစ်တဲ့ပြည့်ပြီးတော့ရှင်းလင်းဖြစ်နေတယ်ဆိုတော့အပေါင်းဆုံးပြလိမ့်မယ်လို့ထင်ပါတယ်။
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဟိုအခုတခါဆက်ပြီးတော့မေးချင်တာကတော့ဦးလှသိန်းအောင်ပါဦးလှသိန်းအောင်တို့ဒီ ANP ပါတီကိုယ်စားလှယ်တွေရာလည်းပဲပေါ့လေဒီမကြခင်တုန်းကကုလအထုကိုယ်စားလှယ် Christine ပ ဘာဂနာဒီရခိုင်ပြည်နယ်ကိုသွားခဲ့တော့ကဟိုတွေးဆောင်ခဲ့တယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့ဒီလိုတွေးဆောင်ခြင်းမှာရောဒီရခိုင်ပြည်နယ်အရေးကြီးနေပတ်သက်ပြီးတော့ဘာရင်းများပြောကြားခဲ့တယ်ဆိုတာမျိုးသိရပါလားခင်ဗျာ
ဟုတ်ဟုတ်ကဲ့ပါကျွန်တော်တို့ဟိုကုလအထူးကုသလေကကျွန်တော်ရခိုင်ပြည်နယ်ဝရတော့ကျွန်တော်ဟိုစစ်တယ်မှာရခိုင်မျိုးသားပါတီမှာရခိုင်ဟိုမျိုးသားပါတီရဲ့ဟိုဝရရေးကော်မတီအဖွဲ့နဲ့ပြီးတော့ဟိုပါတီရဲ့ဟိုကော်မတီတချို့ပါဝင်တဲ့ဖွင့်တဲ့တွေ့ဆုံခဲ့တယ်အဲဒီတွေ့ဆုံခွင့်မှာတော့ကျွန်တော်ပါတီဘက်ကဘာကိုပြောခဲ့လဲဆိုဒီလက်ရှိဟိုရခိုင်ပြည်နယ်တမစစ်ပွဲတွေစစ်ပွဲတွေအခြေအနေအကြောင်းအတွက်စစ်ပွဲတွေစစ်ပွဲတွေရဲ့အကြောင်းကြီးနောက်တစ်ခုကတော့ဒီစစ်ပွဲစစ်ပွဲတွေရဲ့ဟိုစစ်ဝင်ရေးအပိုင်းကြီးနောက်တစ်ခုကပြီးဒီစစ်ပွဲတွေမှာမတရားဖမ်းဆီးချုပ်နှောင်တာတွေနောက်တစ်ခုကတော့ဒီအစွန်းအစွန်းရေးကောက်ပွဲအပိုင်းကြီးဆိုပြီးတော့အပိုင်းလေးပိုင်းကိုတော့ဆွေးနွေးဆဲတယ်ဆိုတာတော့ကျွန်တော်သိရပါတယ်။ဘာကြောင့်ဆိုတော့ကျွန်တော်တို့ကလေအဲ့ဒီဟိုတစ်ဆုံခဲ့တဲ့အဖွဲ့မှာပါခဲ့တာတော့မရှိသေးဘူး။ဒါပေမဲ့ကျွန်တော်တို့ပါတီရဲ့ဟိုပစ်ပါတော့ဒီလိုဟိုရေးတံထားတာတော့သိရပါတယ်ခင်ဗျ
။ဟုတ်ကဲ့ဆိုတော့ကျွန်တော်ဦးလာသိန်းအောင်ပဲဆက်မေးချင်တာကဒီကုလအထူးကိုယ်စားလှယ်ကသူကဒီဟိုသူပြောထားတာရှိတာပေါ့လေခုနလိုပဲဒီရခိုင်ပြည်နယ်ရဲ့ပြဿနာကိုဖြေရှင်းမယ်ဆိုလို့ရှိရင်အကိုဂျာဝင်ညှိနှိုင်းပေးမယ့်အဖွဲ့အစည်းတွေပါလေเออพี่ยังก้าวมั้ยဆိုတာမျိုး तू ပြောသွားတာရှိပါတယ်ဥလသိန်းအောင်တို့သဘောထားဘယ်လိုရှိပါလဲ
ဟိုကျွန်တော်ငယ်ပြောရမယ်ဆိုတော့လက်ရှိကျွန်တော်ဒီမနိုင်ငံကြီးကိုထူထောင်ပေါင်းစုံနဲ့ရှင်ငံတုံးသက်နေကြတာအမြင်လေးလေးရှိကြမှာအလုံးအပြည့်ဖြစ်ပါတယ်ဟိုဒါပေမဲ့ဒီကျွန်တော်မြန်မာနိုင်ငံကိုစကားတွေကဖြစ်ဖြစ်ဖြစ်ပြနေတဲ့အနေအားကိုဟိုစပြီးတော့ကျင့်လိုက်မယ်ဆိုရင်ဖြစ်စ်ကိုချက်ဥပဒေများပမတ်တမုံကြောင့်ပွားနေတဲ့ပြဿနာတွေတော့ဟိုပြုတ်လို့ရပါတယ်။ပြစ်မှုချက်တရားနိုင်ငံတနိုင်ငံရဲ့အသက်ပြေကျော်ဖြစ်တယ်။အဲ့ဒီအသက်ပြေကျော်ဖြစ်တဲ့အမျိုးစက်သက်ချက်တရားဒီတုံးတရားမမြတ်တမုံရှိခင်းနေဆိုရင်အောက်တုတူကမမြတ်တဘူးလို့ခံယူခင်းနေဆိုရင်တော့အဲ့ဒီနိုင်ငံရဲ့နောင်ရင်းဟာဟိုရှင်းမမတွေ့ရသေးရအခြေအနေမျိုးတွေဖြစ်ပေါ်တဲ့များတယ်ကျွန်တော်တို့မြန်မာနိုင်ငံမှာလည်း1940ခုနှစ်ကို1954ခုဖွင့်စည်းမှုအချက်ပေါ်အခြေခံဥပဒေကိုပြဋ္ဌာန်းခဲ့တယ်။တော်တော်လေးအဲ့ဒီအားဖွင့်စည်းမှုအခြေခံဥပဒေရဲ့အာဏာချက်တွေကိုရှိတဲ့အတွက်ကြောင့်အဲ့ဒီဥပဒေအာဏာချက်တွေကိုထပ်ပြခဲ့ပြီးတော့ပြုပြင်ပြောင်းလဲဖို့ကြိုးစားနေကြတဲ့အုပ်စုတွေလည်းရှိတယ်။ဒါကြောင့်လည်းခုလက်ရှိနဲ့ဆောက်ရှိဖွင့်စည်းမှုအခြေခံဥပဒေဟာလေဒီမိုကရေစီစံနှုန်းတွေအာဏာတွေဖက်ဒရယ်တောင်းရစ်ပြန်မလေးအာဏာချက်တွေရှိတယ်ဆိုတာကိုလည်းအားလုံးသူတွေထောက်ပြနေကြတာရှိပါတယ်ဆိုတော့လေနိုင်ငံတကာနိုင်ငံသိစပ်ဖို့တဲ့ကတော့ကျွန်တော်အမြင်တစ်ခုကတော့လက်ရှိကျွန်တော်မြန်မာနိုင်ငံရဲ့အခြေအနေစစ်သမိုင်းကြောင်းအရဆိုရင်သမိုင်းကြောင်းကိုခြေခံပြီးတော့ပြောမယ်ဆိုတော့ဟိုကပ်ယူနေဆိုရောနိုင်ငံတော်ကိုအာဏာကိုလက်ချုပ်လက်ကင်ရယူခဲ့တဲ့လူတွေကဒီမိုကရေစီအလေးအထားတွေအာဏာလိုလားတော့မသိဘူးမလေးလားလိုလားတော့မသိဘူးအဲ့ဒီလိုအခြေအနေမျိုးတွေကြောင့်ကျွန်တော်မြန်မာနိုင်ငံရဲ့အခက်အခဲတွေဟာဒီနေ့သတိဖြစ်ပေါ်နေတာဖြစ်ပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဦးလာသိအောင်။ဟုတ်ကျွန်တော်
မြန်မာပြည်အတွက်ဒီမိုကရေစီစံနှုန်းဆိုတာအရေးကြီးတယ်။ဟုတ်ကဲ
့အဲ့
ဒီမြန်မာပြည်အတွက်ဟိုမတူကွေးပြမှုရှိတယ်
ဟုတ်ကဲ့ဦးလာသိအောင်ကျွန်တော်ဟိုနောက်ထပ်ဒီမိကုန်းတွေကိုကျွန်တော်ထပ်ပြီးတော့မေးတော့ပါမယ်အခုတခါဟိုဥထုံးတော်ဘက်ကအလှည့်ပေးကြပါတယ်ဆိုတော့ရခိုင်အရေးမှာဈာဝင်စစ်ဆက်ဖြည့်ရှင်းပေးမဲ့သူလိုအပ်တယ်လို့ဥထုံးတော်ပြောထားတဲ့အခါကျတော့လက်ရှိမှာဒီအရေးနဲ့ပတ်သက်ပြီးတော့ဟိုဂျာဝင်ဖြည့်ရှင်းပေးဖို့ဟိုဘသူတွေညာဘသူတွေကအဓိကပေါ့လေဟိုဂျာဝင်ဖြည့်ရှင်းပေးနိုင်မယ်လို့ထင်ပါလေ
ဟုတ်ကဲ့အဲကျွန်တော်ပြောရတဲ့အချက်ကခုနကဒီတမတ်ကြတဲ့ဂျာဝင်စီစဲပြီးလူလို့ကျွန်တော်ပြောသွားတယ်ပေါ့နော်တမတ်ကြတဲ့ကျွန်တော်တို့ကဂျာလူလို့တယ်ဂျာလူဆိုတာနိုင်ငံတကာတိုင်ဝိုင်းတဲ့အဖြစ်အမယ်ပေါ့ဗျာနော်နိုင်ငံကတိုင်ဝမ်ရေးထဲကကျွန်တော်တို့ဒီဟိုဝေးတော့တဲ့ကာလကပေါ့ဗျာဒီကျွန်တော်တို့ NCA စာချုပ်လုတ်တုံးကလည်းပဲအဲဒီမှာအဆိုပြုခဲ့တာတွေရှိတယ်အဲဒီမှာဂျာလူတွေကိုကျွန်တော်တို့ကသတ်မှတ်တဲ့အခါမှာအဲဒီအစုအဖွဲ့အချင်းဆိုလို့ရှိရင်ကုလသမဂ္ဂလိုအဖွဲ့တည်ကြီးပါတယ်အဲနောက်ပြီးတော့မှဒီ EU လိုမျိုးအဖွဲ့တည်ပါတယ်ပေါ့နော်နောက်ပြီးတော့ကျန်တဲ့ဒီအီနီနာချင်းနဲ့နိုင်ငံဂျာတိုက်ပြည်တွေခုနှစ်နိုင်ငံလောက်ပါတယ်ဗျာအစုစုပေါ့နော် bilateral organization တစ်ခုနဲ့
နိုင်ငံပေါင်းကဒီ၅နိုင်ငံ၆နိုင်ငံလောက်ရှိတယ်စုစုပေါင်း9ခုပါတယ်အဲ့ဒီမှာနိုင်ငံအနေနဲ့ပြောမယ်ဆိုလို့ရှိရင်အိန္ဒိယနိုင်ငံတွေကတရုတ်ရှိတယ်ထိုင်းရှိတယ်အိန္ဒိယရှိတယ်နောက်ပြီးတော့မှဒီဒေသတွင်းပြင်ပကဆိုလို့ရှိရင်တော့ဂျပန်တို့အမေရိကန်တို့အဲ့လိုမျိုးတိုက်ပြည်တွေပါတယ်နော်ဝေတို့ပါတယ်ပေါ့နော်အဲ့ဒီလိုမျိုးနိုင်ငံတွေကိုအစိုးပြုခဲ့တယ်အစုစုပေါင်းမှတ်မှတ်ရတော့9ခုရှိတယ်ပေါ့ဗျာအဲ့ဒီအထဲမှာမှာကျွန်တော်တို့ကဘယ်တစ်ခုကိုမှအစိုးရကပေါ့အထူးသဖြင့်တက်မတော်အနေနဲ့ဂျားဝင်စစ်ဆေးပေးသူအနေနဲ့ဖြစ်စေဂျားကနေပြီးတော့မှဒီလေးလာသူအနေနဲ့ဖြစ်စေပေါ့ဗျာနော်အကုန်လုံးကိုသူလက်မခံခဲ့ဘူးလေးလာသူအနေနဲ့သူလက်ခံခဲ့တာကတရုတ်နဲ့ဒီကုလသမဂ္ဂကိုသူလက်ခံခဲ့တယ်ကုလသမဂ္ဂကထူးကိုယ်စားလှယ်နော်အဲ့ဒီတော့ကမစ္စတာမန်မီယာအဲဒီတော့မှဒီတရုတ်ပြည်သူ့သမ္မတနိုင်ငံရဲ့အာရှရဲ့အထူးကိုယ်စားလှယ်ပေါ့ဗျာနော်အဲဒီကာလာတော့ကတော့မစ္စတာဝန်ယဖန်တို့နောက်ပိုင်းကျတော့အခုလက်ရှိရှိနေတဲ့မစ္စတာဆုံကောင်ရှန်တို့ပါတာပေါ့ဆိုရင်ပြောချင်တာကတော့ဗာလဲဆိုတော့အိန္ဒိယချင်းတဲ့ကတရုတ်ပါလာတယ်နောက်ပြီးတော့မှဒီကမ္ဘာကုလသမဂ္ဂကကိုယ်စားလှယ်ပါလာတယ်ဒီလိုမျိုးပဲသူတို့လက်ခံတယ်ဒါပေမဲ့အဲ့ဒါကလည်းလေးလာသူအဆင့်ပဲရှိတယ်လေးလာသူဆိုတော့အစည်းအဝေးကိုဖိတ်မဆက်ဖိတ်ကြမှုပုံမှာတက်ရောက်မယ်ပြီးထိုင်ပြီးနားထောင်မယ်နောက်စကားဝင်ပြောလို့မရဘူးအဲ့လိုမျိုးပေါ့နော်အပြင်မှာအကြံဉာဏ်ပေးရင်ပေးအဲ့လိုမျိုးပဲရတယ်ဒီလိုမျိုးချိန်တွေအောက်မှာသွားခဲ့တဲ့ SCA စာချုပ်နေတာဒီနေ့ပါဖြစ်နေလဲပြီပေါ့နော်ကျွန်တော်တို့တိုင်းသားတွေတစ်စုံလုံးဘက်ကလူလာတာတောက်ဆောက်လူလာခဲ့တာကတော့ရောင်းဝယ်စည်းစဲညှိနှိုင်းပေးသူကမော်ဒရေတာအဆင့်ပေါ့ဗျာနော်မော်ဒရေတာအဆင့်ကိုလူလာခဲ့တယ်ဒါပေမဲ့မော်ဒရေတာအဆင့်တောင်မရတဲ့ပြင် observer တို့တော့သူတို့ကလက်မခံတဲ့အနေအထားတွေမှာရှိတယ်အကြောင်းမျိုးတော့ပြတာပေါ့ဗျာကျွန်တော်တို့ကဒီမဟာအင်အားကြီးနိုင်ငံတစ်ခုကြားမှာရှိတယ်နော်နောက်ပြီးတော့မှ geopolitical sensitivity ဘာညာပေါ့ဗျာအဲ့လိုမျိုးတွေအကြောင်းပြရတယ်နောက်ပြီးတော့မှဒီအဲကျွန်တော်တို့ရဲ့ပြည်တွင်းရဲ့ပြဿနာကတော့ညီကိုချင်းချင်းကြမှာဖြစ်နေတဲ့ပြဿနာဖြစ်တဲ့အတွက်ဟောညီကိုချင်းချင်းကြမှာမိသားစုစိတ်ကြက်နဲ့ပြည်ချင်းရင်ရပါတယ်လို့ဘာလို့ညာလို့ပေါ့ဗျာနော်အဲ့လိုမျိုးတော့အမျိုးမျိုးအကြောင်းပြချက်တွေတော့ပေးတယ်ဒါပေမဲ့နှစ်ပေါင်း80ကျော်ကြာနေတဲ့ပြည်တွင်းစစ်ကတော့မိသားစုပြဿနာသာဖြစ်မယ်ဆိုလို့ရှိရင်ညီကိုမောင်နှမစိတ်ကြက်နဲ့ညီနောင်တိုင်းရင်းသားချင်းချင်းမှာခြေချင်းလိုက်ရဒီနေ့အချိန်မှာပြီးလောက်နေပြီဒီနေ့မပြီးရပြင်ကဘာမှာခြေချဆုံးတက်တက်ခြေဆုံးပြီးတွင်းစစ်ဖြစ်နေတယ်ဆိုတော့ဒီအချိန်အောက်မှာကျွန်တော်တို့ကဂျားဝင်စည်းစဲပြည်သူမရှိဘဲနဲ့ခြေဆက်သွားလို့မရဘူးလို့ကျွန်တော်မြင်တယ်ဒီနေ့ငင်းချင်းဆိုဆွေးနွေးပွဲတွေလုပ်နေတာတွေလည်းပဲဒါအခံပြတာသာပဲအနှစ်သာရတွေကကင်းမင်းနေတယ်နော်အတိတ်တွေလည်းအပြည့်အဝမရှိဘူးဒီလိုမျိုးပဲဆက်သွားအောင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ပြည်တွင်းစစ်ကချုပ်ငိမ့်နိုင်ကြအကြောင်းမရှိဘူးအခုရခိုင်အပါဝင်ရခိုင်ယူဘက်ကိုကြည့်ပြောမယ်ဆိုရင်ရခိုင်ပြည်ကအခုကတော့ကျွန်တော်တို့ ULA ဖွင့်နေထိတ်တိုက်ဖြစ်နေတယ် ULA ဖွင့်နေထိတ်တိုက်ခြင်းမူက ULA ကမြောက်ပိုင်းမှာပဲဖွင့်မှာပါတယ်မြောက်ပိုင်းမှာမိအဖွဲ့မှာပါပြီးတော့မှသူတို့စည်းစဲညှိနှိုင်းဆွေးနွေးနေတယ်အခုကဘိုင်းလက်ထွဲသဘောတူညီချက်စာချုပ်ချုပ်မယ်သူတို့အပြန်အလှန်ဆိုပြချက်တွေလုပ်ထားပြီးပြီအဲ့ဒီဆိုပြချက်ကိုညှိနှိုင်းဖို့အတွက်ကိုဒီသူတို့ကမပြေလည်ဘူးမပြေလည်ရတဲ့အကြောင်းရင်းကဘာလဲဆိုတဲ့အခါကျတော့ဒီတမတ်တမတ်မကြတဲ့နော်ဒီမြတ်တာမှုမရှိတဲ့တစ်ဖက်သက်တောင်းဆိုမှုတွေနဲ့တုံ့ပြန်ထားတဲ့အခါကျတော့ဒါကဘလို့မပြေလည်နိုင်ကြအကြောင်းမရှိဘူးဒီလိုအချိန်လေးအောက်မှာဒီတိုင်းဆက်သွားရင်ဘာဖြစ်မလဲဒီကျွန်တော်တို့ပြီးခဲ့တဲ့ဒဇင်ပါပေါ့ဗျာပြီးခဲ့တဲ့နှစ်ဒဇင်ပါကလေးကနေသွားတာအခုနှစ်ပတ်လည်တော့မယ်ပြီးခဲ့တဲ့ဒဇင်ပါကလေးကနေသူ့အကြောင်းပြချက်တွေကဘာလဲတော့ပြန်ကြည့်လိုက်လို့ရှိရင်ကျွန်တော်တို့ကဂျောင်းဝင်စစ်စစ်ပြည်သူမရှိလို့ဒီလိုမျိုးတဝဲလေးလေးဖြစ်နေတာလို့ကျွန်တော်တို့မြင်တယ်ဒါပေမဲ့တရုတ်ကတော့သူတို့ observer အနေနဲ့လက်ခံတယ်ပေါ့ဗျာတော့ဂျားမှာအဲ့တရုတ်ရဲ့ခန့်ကန်တာကလည်းပဲတရုတ်ဆိုတာလည်းအကုန်လုံးပြည့်တဲ့တိုင်းပဲကျွန်တော်အဲ့ဒါကြောင့်ပြောချင်တာကတော့သမာသမတ်ကြတဲ့အကြောင်းဝင်စစ်စစ်ညှိနှိုင်းပေးသူမရှိခင်တည်းကတော့ရှေ့မှာပြည်လည်နိုင်ကြအကြောင်းမရှိဘူးလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့
ဒါကတော့အကောင်းဆုံးလက်တော်ဥပမာပေါ့ဗျာနော
်ဟုတ်ကဲ့ပါဟုတ်ကဲ့ပါ။ဟိုဦးမမောင်ဆိုးကျွန်တော်ဟိုပြန်ပြီးတော့မေးချင်ပါတယ်။ဦးမမောင်ဆိုးကဒါကိုခုနကတော့ဒါကျွန်တော်နားလေတာဆိုလို့ရှိရင်ဒီမြမဒီငင်းငင်းဒီဖြစ်စင်မှာဂျာဝင်ဖြစ်ရှင်းပေးမယ်လို့ဒါဒီအစပိုင်းမှာတော့ဒါလိုအပ်ကောင်းလိုအပ်လိမ့်မယ်ဒါနောက်ပိုင်းမှာကြာရင်တော့ဒါဟိုတက်ဆိုင်ရာကာဇီကန်ရှင်တွေရပဲဟိုတိုက်ရိုက်ဆူနေတာမျိုးပေါ့ပြောဆိုတာမျိုးရှိဖို့လိုမယ်ဆိုပြီးတော့ဟိုပြောတယ်လို့ကျွန်တော်နားလည်မိပါတယ်ဆိုတော့ဒီတက်ဆိုင်ဒီခုနလိုပေါ့ဂျာဝင်ဖြည့်ရှင်းပေးမဲ့သူပေါ့လေရှိမယ်ဆိုလို့ရှိရင်ရောဒီလူတွေအနေနဲ့ရောဘယ်အပိုင်းအထိသူတို့အနေသူတို့ရဲ့အခန်းကဏ္ဍပါပါလဲ
မှာခက်တာတခုကဂျောင်းဝင်ဖြစ်ရှင်းနေတဲ့နေပတ်သက်ပြီးတော့ကျွန်တော်တို့ဒီတက်မဲ့ဘက်ကလက်မခံဘူးကြ။ဟောဆိုတော့ကျမကျွန်တော်ဒီအေးနဲ့ဒီကျွန်တော်တက်မဲ့ဘက်ဆင်းနေတဲ့၆ခါကြီးပါရဲ့ဝင်။ 2019年嘛，没那么的卡路的，2019年就嘛，还有，那我们是买了，再就嘛，那考不完，哪敢都办嘞？还有，退退就是那个心理的，还有，假如现在对面如果西装训练呢，假如对面退退训练的嘛，假如啊，对面退退训练的困难我们理解到。 怎么路路偏下没事，顺路路还没那么来。还有，再就是因为怎么说的话，什么也没，什么也拉嘛，就是因为，下面其他人也不得了，你不，再不在银行方面，这种事情呢，是在前面那个东西嘛，爸爸的，还以前的我们都有，这种事情呢，是老在第二有，现在嘛，就罢了。啊，就在家务部做了个立刻罢了。
แล้วอะไรนี่มีคำนี้มาไม่เป็นที่ช่วยเช่นนี้เลยดูแลอยู่แล้วแต่ว่าบอกว่าสุนิทิชิมาเราอยากเรียนรู้ขึ้นมาโอเคปะโอเคปะจนเอากูจะขอร้องที่แต่ละเรื่องสุนิเวศิจะมาป่าวเองสุนิบุพงขอทาร์ดูดีว่าจะเอาอะไรไปจะมาเลยที่อเมริกาว่าไปกูเข้าอินสูอะไรไปจะมาเลยกูเข้าอินสูที่มาเป็นเรื่องสุนิเมตุเรื่องชีวาร์
OK吧，OK吧，今朝我孙女，我今朝送到这了，乌川这边的哈，阿罗，特别慢嘞。巴菲罗来说了些，今朝罗啊，交往委员，确信湖南个的那个罗尼维苏拉阿罗，巴菲罗说了些，今朝罗起码，我给俺有呢，给俺爷呢，再贵的吃的。 你想一个有嘞，那边边上那边在贵的边吃的，你那个家路你吃了吃的，啊，苦嘞，哦，你啊，但今朝罗你过吧，所以你要不跑都比，啊，老老太人咯，哪里去嘛？为的在贵个咯，哎哟，你家为边，家南安的南安的，古拉是买啥咯？家南安的南安的那边，哎咯，比如个。
妈妈，你别，你啥车嘛？马虎路的，那边地下那边，不都个买的，不都个买的，知道不？不都个，也有那些下边那嘛啥了也，你别在那哈你了没？那边那说了些，你那肯定是在那边，这个今年的，在那罗你过吧，你过吧，是嘞，在那罗你我不得我不都睡了嘞，把马路牛油我的，吃的，刚上这苏干那边睡着了，等于咱们发布的我不得睡了嘛。 哎呦，这哪来个那边？哎，你有毕业，一个我们不要批的，这哪来的？哎呦，这哪路哈多了，因为我爸爸来老了嘞，这哪新西哥我这哪多苦了嘞？哎，东哥我这哪老了了？哎，这哪路的，我不得这个嘛，走路这哪多了嘞，老了了，批的。哎呦，比你批的这别的那哈，我比了那个的那个，我们身边的别人嘛，你嘛好不？
大概怎么表现哪个了？OK吧，这句话够看出怎么样？啊，够的卡，我听啊，够听了没有？来，别这么的怎么样？好个怎么样？今朝你那个，恁那个我们要不要讲皮肤露的是吧？今朝你过来表一下吧，露来露阿爸嘞。哎，那家么呢？啊，我讲皮的，讲皮的表现啦，白皮的讲皮的话嘞，所以啊，现在个讲皮的那边，今朝对起来了，露的给嘞讲皮的那边讲。
哎，那个呢？哎，那会是的，讲出来吧，就都表达。人家那个来来要表达，就从对呀话嘞。再讲么，人家那个你呢？就那路，你妈的妈，人家的亲，人家那个你呢？那我要不到，看你比我路嘞，喏，看你那样嘛，喏，我们讲呢，变的，这个路阿爸嘞，就从表情话来看啦。OK吧？啊，我这卡就那的，平常训练没有啊，乌镇这边就那没这么嘞。像我那个看书嘞，表达话嘞，你妈也有，土地片那的，古老包。 ที่จะเข้าไปเนี่ยมาพินิจยี่กิสาปาวันบ่เลยที่เนี่ยมานี่จะเนี่ยปัตตาบีโร่ที่พิเศษยามีอาคามาจากอุมากุลาตมะกาลูอพวยมิวเรียนี่ปีโร่วันยาวเทนเดนบุรามูลุชินเลกุนาลูบอลีโอเทียวเอ็นนี่จะเทียวสุยาเนี่ยเลยวันยาวปีโร่กุนิสังเนี่ยปีบุปีโร่รามิวเรียนี่สีวาเลยสุดยอดดีลูเรก้ากุลมิวดีมีมาเย็นเนี่ยปัตตาบีโร่นี่จะเนี่ยปีบุกิสาโก ที่ตัวนี้เนี่ยวิ่งเอาไปแล้วสาวเนี่ยไปบุกกิจการมาที่นี่มาสู้กับกับบ้าจ้องเล็กแคมป์บุน่าวเนี่ยเนี่ยลุ้นเทมาเลย
ဟုတ်ကဲ့ဒီဇုံနဲ့အချင်းလေးဆုံးပြောရရင်တော့ဒါစေတနာမမှန်လို့ပဲဗျနော်စေတနာမှန်မယ်ဆိုလို့ရှိရင်ကိုယ့်ဘက်ကပေါ့နော်ယုံကြည်မှုအပြည့်အဝရှိမယ်ဆိုလို့ရှိရင်အကြာကတမတ်တမတ်ကြတဲ့နော်လူကိုလက်မခံနိုင်ကြအကြောင်းမရှိဘူးပဲအခုကျွန်တော်တို့ဒီခစ်ခဲ့တဲ့အကောင်းဆုံးနောက်ဆက်နောက်ထပ်ဥပမာတစ်ခုကျွန်တော်ပြောပြမယ်ဟုတ်ပါ KIO ဟာဒီ1994ခုနှစ်မှာဥတည်ဝင်ဆိုရနဲ့ဒီစာကျုပ်စာတဲ့နဲ့ပေါ့နော်ဂုတ်သိက္ခာကြီးတော့ဒါအပြစ်ခရဲ့စီးရဲ့သဘောတူညီချက်ကိုလုပ်ခဲ့တာဖြစ်တယ်ဒါပေမဲ့2011ခုနှစ်မှာရောက်တဲ့အခါမှာဒီတာပိရေအားရဲ့စစ်စီမံကိန်းကိုကြောင်းပြပြီးတော့မှတိုက်ပွဲဖြစ်တယ်မြန်မာစစ်တပ်ကအဲ့ဒီ1994မှာဥတည်ဝင်ဆိုရနဲ့ရခဲ့တဲ့သဘောတူညီချက်ကိုအဲ့မှာမျက်ကွယ်ပြုလိုက်တယ်နော်အဲ့ဒီမျက်ွယ်ပြုထားတဲ့1994သဘောတူညီချက်ကိုအခုဒီလုံခဲ့တဲ့နှစ်က2018မှာအခုလက်ရှိ KIO ရဲ့ဥက္ကဋ္ဌဖြစ်နေတဲ့ကိုကျော်ကြီးအင်မန်လာကအဲ့ဒီ94သဘောတူညီချက်တိုင်းတွားရအောင်ဆိုပြီးတော့သူပြန်အဆိုပြုတယ်စစ်တပ်ကနော်အာဒီလက်မဲ့ရေးထိုးထားတယ်ကျွန်တော်တို့တိုင်းရင်းသားလည်းလက်ကင်တော်လည်းအခွင့်အရေးဘက်ကသူရဲ့သဘောတူညီချက်ကိုသူအခိုင်အမာဒါသူလိုက်နာနေသေးပဲဖြစ်တယ်ဆိုတာသူသက်တည်ကြတယ်ဒါပေမဲ့တက်ကအဲ့ဒါကိုသဘောမတူတော့ဘူးတက်ကအဲ့ဘက်ပြန်ဖြစ်တဲ့အတွက်2017ကနေဒီနေ့ထိကြာနေပြီဖြစ်တဲ့အတွက်သူကနှစ်ပေါင်း၈နှစ်လောက်ရှိပြီဆိုတဲ့ကကြတော့ဒါကိုသူမျက်ပွေပြုလိုက်ပြီဒါသူ့အကျိုးစီးပွားအရလုပ်တာဖြစ်တယ်ဆိုတော့ဟာဘာဖြစ်လဲဆိုတော့2013ကိုရောက်တဲ့ခါမှာ KIO နဲ့ဥသိစိတ်ကျိုးအစိုးရကမှဒီနှစ်ဖက်စိတ်ချင်းချောချရဲ့သဘောတူညီချက်ဆိုပြီးတော့မှအလုပ်ကြပြန်တယ်အဲ့တော့ဟာတနည်းအားဖြင့်ပြောမလို့ပဏာမပြေခရေးစီသဘောတူညီချက်လိုမျိုးဖြစ်တယ်အဲ့ဒီသဘောတူညီချက်မှာကုလသမဂ္ဂအထူးကိုယ်စားလှယ်တရုတ်အထူးကိုယ်စားလှယ်တွေကအတိအသင့်အနေနဲ့လက်မှတ်ထိုးတယ်နောက်ပြီးတော့အဲ့မှာ monitoring mechanism ကိုဒီအစိုးရရဲ့အစိုးရဘက်ကအဲ့လို MPC အရေးဘက်ကဆိုလို့ရှိရင်ဒီကချင်းမှာအခြေစိုက်တဲ့ဒီ PCG အဖွဲ့ပါတယ်နောက်ပြီးတော့ KIO ကိုယ်စားလှယ်ပါတယ်ဆိုတော့သူကနေပြီးတော့ကချင်းပြည်နယ်အစိုးရနဲ့အဲ့လိုမျိုးယတနာဖြစ်ပြီးဆိုအဲ့ဒီဂျာကနေအဲ့ရန်နေရာကလုတ်လုတ်တယ်ဆိုတော့အဲ့ဒီအိဇာတော်တော်လေးကိုအသက်ဝင်ပြီးတော့မှလှုပ်ရှားခဲ့တယ်အထီးရောက်မှုလည်းရှိတယ်ဒါပေမဲ့တက်မတော်ကသူ့အကျိုးစီးပွားနဲ့မကန့်ညီတဲ့ခါကျတော့ဥသိစိတ်အစိုးရဆေးသွားတဲ့အချိန်မှာနော်အဲ့ဒီသဘောတူညီချက်ကိုမျက်ွယ်ပြုလိုက်ပြန်တယ်။အဲ့ဒီသဘောတူညီချက်ဟာပြောရှင်းရှင်းပြောမယ်ဆိုလို့ရှိရင်နော်ဒီဥသိစိတ်ဆိုတာမသိခင်မှာ2016 January မှာဒီပထမဆုံးကျင်းလုပ်တဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံမှာ KIO ကိုဖိတ်တဲ့အခါမှာအဲ့ဒီသဘောတူညီချက်2013မှာရခဲ့တဲ့သဘောတူညီချက်ကို bilateral ceasefire agreement ဆိုပြီးတော့ bilateral သဘောတူညီချက်အနေနဲ့အသိမှတ်ပြုပြီးတော့မှဖိတ်ခေါ်ခဲ့တယ်။အဲ့လိုမျိုးတွေရှိတယ်။ဒါပေမဲ့ဒီ NLD ဆိုရတဲ့တက်လာတဲ့အခါမှာအဲ့ဒီရန်ဒီယားကိုအသက်သွင်းရအောင်ဆိုပြီးတော့ KIO ကနေပြီးတော့မှအချင်းချင်းသူကနော် NLD ဆိုရကိုတောင်းဆိုတယ်ဒါပေမဲ့ NLD ဆိုရကသူကတက်ကိုမကြော်နိုင်တဲ့ခါကျတော့တက်ကဂရုမစိုက်တဲ့အတွက်အဲ့ဒီရန်ဒီယားကလည်းပဲအခုတည်းကအသက်မွေနေတဲ့အပြင်အခုဘာဖြစ်နေလဲဆိုတဲ့ခါကျတော့အခုပြန်ပြီးတော့မှဒီဗနာမအပြစ်ခရဲ့စီရီတို့နှစ်ဖက်အပြစ်ခရဲ့စီရီတို့အဲ့ဒီကနေတစ်ဆင့် NCA တနိုင်ငံလုံးအပြစ်ခရဲ့စီရီတို့သွားပြီဆိုပြီးတော့မှတော့ဂျာအေးသူမေရိုက်နေတယ်ဆိုပြီးတာအစိုးရတန်တရားမှာဆက်လီနေတာပဲဆိုချုပ်ပြီးပြောရမယ်ဆိုလို့ရှိရင်ဒီလိုမျိုးရှိခဲ့ပြီးဖြစ်တဲ့เนาะသဘောတူညီချက်ကောင်းကောင်းတွေကိုလည်းပဲသူတို့ကလိုက်လာပြီးတော့မှအကောင့်တွေဖော်မှုမရှိတဲ့အပြင်သူတို့အကျိုးစီးပွားနဲ့မတည့်ရင်အကြောင်းမျိုးကိုကြားပြီးကြားပြီးတော့ဖျက်တာပဲတော်ခုရှင်းပါလေပဲဒီဂျားဝင်ပြီးတော့မှစည်းစိမ်ညှိနှိုင်းပြီးတော့မှဂျားဝင်စည်းစိမ်ညှိနှိုင်းပေးသူတွေနဲ့ကောင်းမွန်တဲ့ဒီ enforcement mechanism လို့ခေါ်တဲ့ဒီစောင့်ကြည့်ကြည့်တဲ့ရန်တရားမရှိပေနဲ့ကတော့ဘယ်သဘောတူညီချက်ပဲလုပ်လို့တော့ဒီတာရှိကံဖို့အတွက်အမှတ်ခံမှုရှိဖို့အတွက်ဆိုတာကတော့ဒီကျွန်တော်တို့သဘောတူညီချက်ကိုเนาะဒီကောက်ဖြတ်ကျူးလွန်လေးရှိတဲ့လက်ရှိမြန်မာအစိုးရနဲ့ကတော့ဘယ်သဘောတူညီချက်ပဲလုပ်လို့တာချေခံဖို့အမှတ်ကံရမရှိဘူးလို့ကျွန်တော်မြင်တယ
်။ဟုတ်ကဲ့ပါ။ဆိုတော့ဥမ္မောင်ဆိုမေးချင်ပါတယ်။ဆိုတော့ဒီလက်ရှိမှာလည်းပဲပေါ့လေဒီ NRPC အမျိုးသားပြည်နယ်သိမ်းမြေနဲ့ငင်းချင်းဘိုဟိုဌာနအနေပြီးတော့တွားနေတဲ့လမ်းကြောင်းရှိပါတယ်။ဆိုတော့ဒီမကြသေးခင်တော့ကလည်းညှိနှိုင်းမှုတွေကျွန်တော်လုပ်တယ်ဆိုတာမျိုးကျွန်တော်တို့သိရပါတယ်။ဆိုတော့ဒီအခြေအနေကရှေ့ဆက်ပြီးတော့ဟိုဘယ်လိုပုံစံမျိုးဖြစ်လာနိုင်ပါလဲ။
လောကမှာတော့ဒီဒီခိုင်ပါအောင်ပေါ့နော်လမမဆူသေးရဲ့ဆိုရင်ဒီချက်ရှင်တွေရဆိုင်နေရတော့မကောင်းဘူးပေါ့အဲ့ဒါနဲ့ပတ်သက်ပြီးတော့တရုတ်ကတော့ညီနေနေလို့နေတာကျွန်တော်တွေ့နေရပါတယ်ကျွန်တော်မြင်ရတော့တရုတ်ကတော့စိတ်ဆင်ရှင်မှုတွေပြည့်စုံပြီးတဲ့အနေအထားမှာပဲရှိပါတယ်ကျွန်တော်ပြဿနာကအတိုင်းအတာရှင်တွေရှိချင်မှာပါတိုင်းကျန်ရှင်မျိုးတိုင်းကဘုရားဒီတုံ့ပြန်ရှင်မျိုးတွေမှာတုံ့ပြန်ပြီးတော့ဒီပြဿနာကိုဘယ်လိုဖြေရှင်းမလဲဆိုတာကိုဖြေရှင်းมาရမှာပါတကယ်တမ်းကျွန်တော်ဖြေရှင်းနိုင်တယ်ဆိုရင်တိုင်းကျန်ရှင်မျိုးတွေကနားလည်သဘောပေါအောင်ဖြေရှင်းလို့ရပါတယ်ဥမာဆိုတော့ကေဒီ2017ကနေစပြီးတော့2018နှစ်လပိုင်းကအစိုးရနဲ့ပြင်ဆင်တက်ခွဲဖြစ်ခဲ့တာပါဒီ2018နှစ်လရနေရော2019နှစ်တုန်းကဒီတစ်နှစ်ကျော်ဗာတိုက်ပွဲမှမရှိပါဘူးအမ်
ပါတော့ဒီမှာမရှိဘူးမယ်နားလည်မှုတစုံတရားရတဲ့အချိန်အချိန်မျိုးမှာဖြစ်သွားတာပါကျွန်တော်အမြင်ပြောမယ်ဆိုတော့ဂျာဝင်စစ်တပ်တူဖြစ်ဖြစ်တစ်ခုနဲ့အောင်လုံလုံရည်လူနှစ်ဖက်တွင်အောင်စူးစမ်းရည်လူဖြစ်လိုအပ်ပါတယ်ဒါနဲ့တကယ်အဆုံးဖြတ်ပြရမှာကတော့ဒီဒီကမှာတကယ်ပါဝင်နေတဲ့လူတွေပဲဖြစ်တယ်လို့ပြောချင်ပါတယ်ဟုတ်ကဲ့ပါဆိုတော့ဒီကျွန်တော်တို့စီစဉ်လက်မကြခင်ပြီးဆ ီစစ်ပွဲတွေရက်ဆဲဖို့ပေါ့နော်ဟိုစစ်ပွဲတွေရက်ဆဲရမယ့်အခါမှာပေါ့ဟိုဂျာဝင်စစ်ဆက်ပေးမဲ့သူတွေပေါ်မှာပဲမူတည်လားကာယကံရှင်တွေအပေါ်မှာပဲမူတည်တာလားဟိုအတူကျုပ်လေးဖြည့်ပေးပါမိနစ်ဝက်လောက်ဦးလာတင်အောင်ဖြည့်ပေးပါခင်ဗျာ
အဲ့တော့အဓိကရေဆုံးဒီစစ်ပွဲတွေရက်ဖို့တဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေကရေဆုံးရက်ဖို့စူးစမ်းဖို့လိုမယ်။ဒီမှာဒီစစ်ပွဲတွေရက်ပြီးမှဒီစစ်ပွဲရက်တဲ့အပေါ်မှာနောက်ဆက်ကျွန်တော်တို့ရဲ့အနာဂတ်မြန်မာစစ်ရင်မဆက်တွေကိုစက်ဖို့တော့ကတော့စူပါကော့ပဲဆင်းကြရတဲ့အခါသင်္ချာဘက်ကတော့အပြန်လန်စနေချက်ပေါ်မှာဟိုတက်ပြီးအနေနဲ့ကတော့ရောက်ရစစ်ဆဲပြီးဖို့ပုဂ္ဂိုလ်တွေကတော့လိုကိုလွှမ်းမှာဖြစ်ပါတယ
်။ဟုတ်ကဲ့ဥမမောင်ဆိုဖြစ်ကြပြီပါခင်ဗျာမင်းတို့ဝက်လာ
နာမည်ကြောင့်ဒီနေ့ကျွန်တော်ငါပြောပြရသလိုပါဗျာ။ကျောင်းဆစ်စားပေးရပြီးသားဒီနေ့ဆက်ပြေဆင်းနေလို့ဆစ်စားပေးရလို့ဖြစ်တာပေါ့။ဒီနေ့ကပြေဆင်းနေလို့မပြေဆင်းနိုင်ဘူး။ဒီနေ့ဆိုင်နေလို့ဆိုရင်ပြေဆင်းနေလို့ဘယ်လိုအပ်တယ်ပေါ့။ဒါကအဆုံးပြပေးမယ်ဒီကဒီပြေဆင်းဖြစ်နေတဲ့လူက။ဒီပြေဆင်းဖြစ်နေတဲ့လူနေတဲ့ဘလူးရှော့တင်းလို့မှလည်းဘလူးဆစ်ဆစ်ဆစ်ဆင်းနေမလဲဆိုတော့ဆုံးပြပေးရမယ်လို့ထင်ပါတယ
်။ဟုတ်ကဲ့ပါကျွန်တော်ဦးတွန်းစောနောက်ဆုံးအနေနဲ့ပြောပြပါခင်ဗျာ။မင်းတို့ဝက်လာ
ဟုတ်ကဲ့ဒီကျောင်းဝင်သိသိဒီအေးမေသူကဘလောက်ရေးပါလဲဆိုတဲ့ခါကျတော့ကျွန်တော်ခုနပြောတဲ့ဥပမာပါပေါ့ဗျာဒီ2013ခုနှစ်မှာ KIO နဲ့ဥပိ္ပိတ္တိတို့ကကြားမှာဒီနယ်ချင်းမှာသိချင်းချောချရေးသဘောတူညီမှုရဖို့အတွက်အဓိကအခန့်ကဏ္ဍကဘယ်သူဆောင်ရွက်ခဲ့လဲဆိုတဲ့ခါကျတော့အဲ့ဒီမှာရှိတဲ့နော် PCG အဖွဲ့အစည်းရဲ့နောက်ပြီးတော့ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့နော်အဲ့ဒီတင်းတစ်ခုပေါ့ဗျာအဲ့ဒီအဖွဲ့ကလုံးကျန်တယ်လို့သွားပြီးတော့မှလိုအပ်တယ်လို့ဆောင်ရွက်ပေးခဲ့တဲ့အဲ့လိုမျိုးရခဲ့တာဖြစ်တဲ့ဒါမဲ့ပြည်ထနာပါလဲတွေ့ခါကြောအဲ့သဘောတူညီချက်ကိုတက်မတော်ကမလိုက်နာတဲ့ပြည်ထနာပဲအခုလည်းပဲဂျောင်းဝင်သိသက်သိသူနဲ့ဒီမပြီးဘူးအခုက enforcement mechanism လို့ခေါ်တဲ့စောက်ကြီးကြီးချက်ပဲရန်တရားကိုပါကျွန်တော်တို့ကလိုအပ်တယ်လို့ကျွန်တော်အနေနဲ့ဖြည့်ဆွက်ပြီးပြောလိုပါတယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီတရားလေးလိုင်းရွှေနုဘဲအစီအစဉ်ဒီမှာပဲအဆုံးသတ်သွားယူလို့ပါဝင်ဆွေးနွေးခဲ့တဲ့သူတွေကိုလည်းအထူးကျေးဇူးတင်ပါတယ်ပါဝင်ဆွေးနွေးခွင့်မရတဲ့သူတွေအတွက်လည်းတောင်းပန်ပါတယ်ကျွန်တော်တို့အချိန်ရှိသွားပြီးဖြစ်တဲ့အတွက်အစီအစဉ်ဒီမှာပဲရန်လာပြရစေခင်ဗျာ
ကိုအောင်အစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့တရားလေးလိုက်ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါလေရှင်အခုတော့စနေညပဲထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုနှမ်းလောက်ပြောပြပေးပါဦးမရှင်
မြန်မာနိုင်ငံပေါ်ပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတရားဆွဲထားတဲ့အမှုကိုတုံ့ပြန်မဲ့အစီအစဉ်တွေနဲ့ပတ်သက်လို့အစိုးရနဲ့စစ်တပ်ထိတ်တန့်ခေါင်းဆောင်တွေအပါအဝင်တာဝန်ရှိသူတွေဒီကနေ့ရှင်းလင်းခဲ့ပါတယ် ICJ မှာအမှုရင်ဆိုင်မဲ့အဖွဲ့ကိုဦးဆောင်ပြီးတော့ကိုရိုင်းတော်ရောက်မဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တမရဝင်းမြင့်တမရကာကွယ်ရေးဦးစချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်ထိတ်တန့်ခေါင်းဆောင်တွေတက်ရောက်တဲ့နေပြည်တော်ကတမရအိမ်တော်မှာတွေ့ဆုံမှုမှာရှင်းပြခဲ့တာဖြစ်ကြောင်းအစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်ယူကရိန်းဆိုင်ရာအမေရိကန်သမ္မတကိုရုတ်တက်ဖယ်ရှားခဲ့တဲ့လထဲမှာပဲသမ္မတဒေါ်နယ်ထရမ့်ရဲ့ပုဂ္ဂိုလ်ရရှိနေရူဒီဂျူလီယာနီနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုတို့ဆက်သွယ်ခဲ့တဲ့မတန်တွေမနေ့တောက်ကြနေနောက်မိတ်မှာထွက်လာပါတယ်။တည်င်းလွတ်လပ်ခွင့်အဝေးစောင့်ကြည့်နေတဲ့လွတ်လပ်တဲ့အဖွဲ့အစည်းတခုဖြစ်တဲ့ American Oversight ကတောင်းဆိုခဲ့တဲ့အတွက်ဆယ်ရစတန်းတွေကိုနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ပြလိုက်တာပါ။အဲ့ဒီမတန်တွေအရဝန်ကြီးပွန်ပီယိုနဲ့ရှင်နေဂျူလီယာနီတို့မတ်လ16ရက်နေ့နဲ့29ရက်နေ့မှာပြောဆိုဆွေးနွေးခဲ့တာကိုဖော်ပြထားပါတယ်။
စနေနေ့ညဘက်ထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုနားလောင်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရေးမှုကကိုရနိုင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့အာဂျင်ဦးတခုဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်အစအဆုံးကိုအသံလွှင့်ခြင်းပြီးပြည်ချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။ PV သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ PV ကိုအားပေးနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.